Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမသောရရှင်များရှင် VOA American တန်ကနေ2022ခုနှစ်မေလ5ရက်ကြာသပတေးနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00ထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ31 32နဲ့58တို့ကနေဓာတ်ရိုက်နားဆင်နိုင်တယ်လို့ရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီကနေ့ညအတွက်အစီအစဉ်မှုကတော့ကျွန်မစုမမရှင်ကြာသပတေးနေ့ညအတွက်သောရရှင်တွေကိုတင်ဆက်ပေးမယ်ထိတ်တဲရောက်သတင်းတွေမှာတော့ယူကရိန်းနိုင်ငံမာရီယိုပိုးမြို့ကတမလီဆက်ယုံမှာပိတ်မိနေတဲ့အရက်သားတွေဘေးလွရာကိုရွှေ့ပြောင်းပေးနိုင်ရေးဒီကနေ့တနေ့ကုန်အပြစ်ရပ်ထားမယ်လို့ရုရှားဘက်ကကတိပြုပြောဆိုလိုက်ပါတယ်။ယူကရိန်းတပ်တွေကနိုင်ငံရဲ့တောင်ပိုင်းကာဆန်နဲ့မာဂိုလက်နေဇက်ဒေသကနယ်မြေတွေကိုပြန်ပြီးတော့သိမ်းပိုက်လိုက်နိုင်ပါပြီ။အမေရိကန်ပြည်ထောင်စုမှာတော့ငွေကြေးဖောင်းပွားမှုထိန်းချုပ်နိုင်ရေးဗဟိုဘဏ်ရဲ့အတိုးနှုန်းကို 3.5% ရာခိုင်နှုန်းတိုးပြီးတော့သတ်မှတ်လိုက်ပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေနဲ့အတူသတင်းပေးပို့ချက်ထဲမှာတော့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့ငြိမ်းချမ်းရေးကမ်းလှမ်းချက်ဟာပါဝင်သည့်ပါဝင်ထိုက်သူတွေမပါလို့ကချင်လွတ်လပ်ရေးအဖွဲ့ KIO အနေနဲ့မတက်ရောက်နိုင်ဘူးလို့အကြောင်းပြန်လိုက်ပါတယ်။ပါဝင်သည့်ပါဝင်ထိုက်သူတွေကဘယ်လိုတွေပါလဲ
။မြန်မာနိုင်ငံရဲ့ဒီနိုင်ငံရေးကိုစိတ်ဝင်စားနေတဲ့နိုင်ငံပုဂ္ဂိုလ်ဒီလည်းညာရှိတာပေါ့ဒီပုဂ္ဂိုလ်တွေဖွဲ့စည်းနေအားလုံးကတော့ပါဝင်တိပါဝင်ထက်တဲ့လူပုဂ္ဂိုလ်တွေဖွဲ့စည်းပြီးဖြစ်ပါတယ်လို့ပြောလို့ရတာဖြစ်ပါတယ်ဟုတ်ကဲ့
KIO ရဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးပြောပြခဲ့တာပါရှင်ဒီသတင်းနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်နောက်ဆက်နာသိန်းနာကိုလက်နက်ကင်တော်လန်နဲ့ပြည်သူ့ကာကွယ်ရေးတပ် PDF ဖွဲ့စည်းတာဒီကနေ့တနည်းပြပါပြီချင်းပြည်နယ်ဟာခဘက်မှာတော့စစ်ကောင်စီတပ်နဲ့ချင်းကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေတိုက်ပွဲဖြစ်ပွားနေတာ300တိုက်ရှိနေပါပြီဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အသက်ဆင်ခန်းတွေကိုနားဆင်ရဖို့ရှိပါတယ်အခုချိန်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုရနိုင်နဲ့ဦးဝင်းမင်းတို့တင်ဆက်ပေးကြပါလိမ့်မယ်ရှင
်ယူကရိန်းနိုင်ငံမာရီယိုပိုမြို့ကသမဏိဆက်ယုံမှာပိတ်မိနေတဲ့ရဲသားတွေကိုဘေးလွတ်ရာကိုရွှေ့ပြောင်းပေးနိုင်ဖို့အတွက်အဲ့ဒီမှာဒီနေ့တနေ့ကုန်အပြစ်ရပ်ပြီးတော့တောက်ကြတဲ့စနေနေ့တွေမှာလည်းနေဘတ်တွေမှာအပြစ်ရပ်သွားမယ်လို့ရုရှားဘက်ကကတိပြုလိုက်ပါတယ်။ရုရှားတပ်ဖွဲ့တွေဟာမာရီယိုပိုမြို့ကအဇော့စတောသမဏိဆက်ယုံကလွယ်ပြီးဂျန်တဲ့နေရာတွေကိုသိမ်းယူထားပြီးတော့အဲ့ဒီသမဏိဆက်ယုံထဲမှာတော့ယူကရိန်းတပ်ဖွဲ့တွေနဲ့အတူရဲသားတွေပိတ်မိနေကြပြီးကုလသမဂ္ဂကရဲသားတွေကိုကယ်ထုတ်ဖို့လှုံ့ဆော်နေပါတယ်။ယူကရိန်းသမ္မတဗလာဒီမီယာဇယ်လင်စကီကတော့အဲ့ဒီမှာခြံနေတဲ့ရဲသားတွေကိုကယ်ထုတ်နိုင်ဖို့အတွက်အပြစ်ရတာကိုဒီထက်ပိုပြီးတော့လှုပ်သွားဖို့လိုတယ်လို့ဒီကနေ့မနက်ပိုင်းကပြောကြားလိုက်ပါတယ်
။ Украинская страна готова его забеспечить потребен час, чтобы просто поднять.
ဒီကမြောက်ခန်းလေးမှာပုံခုနေရတဲ့သူတွေကိုကယ်ထုတ်ဖို့အတွက်အချိန်ပိုပြီးတော့လိုမှာဖြစ်ပါတယ်။လက်ရှိအနေအထားရတော့အဲ့ဒီကအပျက်စီးပုံတွေကိုဖယ်ရှားနိုင်ဖို့အတွက်စရန်နီယာကြီးတွေကိုကျွန်တော်အသုံးမပြုနိုင်ပဲအားလုံးကလက်နဲ့ဖယ်ရှားနေတာဖြစ်တယ်လို့ယူကရိန်းသမ္မတဇယ်လင်စကီကပြောသွားတာပါ။ဒါပေမဲ့ရုရှားဘက်ကအဲ့လိုအပြစ်ရဖို့ပြောနေတာနဲ့ပတ်သက်ပြီးတန်လျာဖြစ်မိတယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရ Ned Price ကပြောပါတယ်။ကုလသမဂ္ဂကတော့မာရီယိုပိုးနဲ့မန်ဟတ်အပါအဝင်အချို့နေရာတွေကနေအရသာ300ကိုကယ်ထုတ်ပြီးတော့လူသားချင်းစာနာတဲ့အကူအညီတွေပေးနိုင်ခဲ့တယ်လို့မနေ့ကပြောလိုက်ပါတယ်ခင်ဗျာ။ယူကရိန်းတပ်တွေဟာနိုင်ငံတောင်ပိုင်းကခါဆန်နဲ့မိုက်ကိုလက်ဒေသနယ်စပ်တွေမှာနယ်မြေတွေကိုပြန်သိမ်းပိုက်နိုင်ခဲ့ပြီးတော့အရှေ့ပိုင်းမှာတော့ရုရှားတွေရဲ့တိုက်ခိုက်မှုတွေကိုပြန်ပြီးတော့တုံ့ပြန်တွန်းလှန်နိုင်ခဲ့တယ်လို့ယူကရိန်းစစ်တပ်ကပြောလိုက်ပါတယ်။ရုရှားစစ်တပ်ဟာယူကရိန်းနိုင်ငံတောင်ပိုင်းကနယ်မြေအတော်များများကိုထိန်းချုပ်ထားတာကိုလက်လွတ်လိုက်ရတယ်လို့ယူကရိန်းစစ်တပ်ပြောခွင့်ရအလက်ဇန်ဒါစထူဖန်ကပြောပါတယ်။ဒါပြင်ယူကရိန်းတပ်တွေဟာဒေါနက်စက်နဲ့လူဟန်စ်ဒေသတွေမှာလည်းရုရှားရဲ့တိုက်ခိုက်မှု၁၁ခုကိုတွန်းလှန်နိုင်ခဲ့ပြီးတော့ရုရှားတပ်တွေဟာဒွန်ဘတ်စ်ဒေသမှာတိတိကျကျအရေးနိုင်ခဲ့တယ်လို့ယူကရိန်းစစ်တပ်ပြောခွင့်ရကဆိုပါတယ်။မာရီယိုပိုးမြို့ကအဇော့စတောသမဏိဆက်ယုံဝင်းကိုနောက်ထပ်တိုက်ခိုက်မှုတွေထပ်ပြီးတော့လှုပ်လာတာကြောင့်တိုက်ပွဲတွေကတော့ဆက်ပြီးဖြစ်နေလုံးပဲလို့သူကပြောပါတယ်ခင်ဗျာ။အမေရိကန်ပြည်ထောင်စုမှာငွေကြေးဖောင်းပွားမှုကိုထိန်းချုပ်ဖို့ဂျိုးဘန်တဲ့အနေနဲ့ဗဟိုဘဏ်ကအတိုးနှုန်းကို 3.5% ခန့်နှုန်းတိုးသတ်မှတ်တဲ့အကြောင်းမင်းကကြေညာပါတယ်။ဒါဟာ2009နှစ်နောက်ပိုင်း22နှစ်အတွင်းမှာအတိုးနှုန်းအများဆုံးတိုးပြီးတော့သတ်မှတ်လိုက်တာဖြစ်ပါတယ်။ငွေကြေးဖောင်းပွားမှုကြောင့်ရုန်းကန်နေရတဲ့အမေရိကန်ပြည်သူတွေကြံ့ကြံ့ခံရပ်တည်ဖို့နဲ့ဘိုးဘန်အနေနဲ့ထိရောက်တဲ့အရေးယူဆောင်ရွက်မှုတွေချမှတ်လို့ဆောင်နေတဲ့အကြောင်းဘိုးဘန်အကြီးအကဲဂျရုံးပေါ်ဝေါ်ကပြောကြားလိုက်ပါတယ်။ COVID-19 ကာယောဂါကူးစက်မှုတွေစားခဲ့တဲ့ပြီးခဲ့တဲ့နှစ်နှစ်အရင်က300ရာခိုင်နှုန်းနီးပါးချထားတဲ့အတိုးနှုန်းကိုမတ်လကစပြီးတော့ ဘူပန်ကပြင်ဆင်တတ်မှတ်ခဲ့ပါတယ်ဘူပန်ချင်းွေအတိုးနှုံးကိုတုံညာသမ5နဲ့တိရဂိုင်နှုံးတတ်မှတ်ဖို့ဘူပန်တာဝန်ရှိသူတွေကတညီတညွတ်ထဲတတ်မှတ်ထားတဲ့အတွက်ချင်းွေစည်းရိမ်နဲ့တခြားပေးရမယ့်အတူပမာဏအလားတူထပ်ပြီးတော့များလာနိုင်တယ်ဆိုပြီးတော့အများကတွက်ဆထားကြပါတယ်ဝေဂျေဖောင်းမမှုကိုထိန်းချုပ်တဲ့နောက်ထပ်ခြေလှမ်းတစ်ခုဖြစ် ကိုဗစ်19ကရောဂါကူးစက်မှုတွေရှိခဲ့တဲ့ကာလစုဆောင်းသိမ်းဆည်းထားတဲ့ပိုင်ဆိုင်မှုစီးရင်လက်ကျန်ကိုထရီလီယံကိုရှင်းလာကစလျှော့ချပြီးတော့ငွေစုစားကြုံးနဲ့လက်မှတ်တွေပြန်ရောင်းချသွားမယ်အကြောင်းဘူပန်ကပြောပါတယ်ခင်ဗျာကမ္ဘောဒီးယားနိုင်ငံဖနမ်ပင်မြို့မှာမနက်ဖြန်ကျင်းပမယ့်မြန်မာနိုင်ငံအတွက်လူသားချင်းစာနာမှုအကူအညီပေးရေးအာဆီယံညီနိုင်ဆွေးနွေးပွဲဟာအကူအညီလိုအပ်နေသူအားလုံးကိုတ ဒီဝေကိုမြန်မာနိုင်ငံဆိုင်ရာအာဆီယံအလှည့်ကျဥက္ကဋ္ဌရဲ့အထူးကိုယ်စားလှယ်ကမောရီးယားနိုင်ငံသားရေးဝန်ကြီးပရတ်ဆောင်ခွန်နဲ့အာဆီယံတွင်းမှုချုပ်ဒေါက်တာလင်းကျော်ခွိုင်တို့ကဥဆောင်ကမကထလှုပ်ကျင်းပါမှာဖြစ်ပြီးအာဆီယံဖွဲ့ဝင်နိုင်ငံတွေကအရာရှိတွေနဲ့ကုလသမဂ္ဂအဖွဲ့အစည်းတွေကတာဝန်ရှိသူတွေအွန်လိုင်းကရောလူကိုယ်တိုင်မှာတက်ရောက်မှာပါ COVID-19ကာကွယ်ဆေးဖြန့်ဝေပါဝင်မြန်မာနိုင်ငံအတွက်လူသားချင်းစာနာမှုအကူအညီပေးရေးမှာပဂတိရင်ဆိုင်နေရတဲ့အခက်အခဲတွေကိုဆွေးနွေးမဲ့အကြောင်းဒီကြေညာချက်မှာဖော်ပြပါတယ်။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအတွင်းမှုချုပ်ရဲ့ထူးကိုယ်စားလှယ်နိုလင်းဟေဇာကတော့မြန်မာနိုင်ငံအတွင်းစာနာထောက်ထားမှုအကူအညီပေးရေးပါဝင်ဆောင်ရွက်နေသူတွေအားလုံးလုံခြုံစိတ်ချပြီးအဟံသာမရှိဆောင်ရွက်နိုင်ဖို့အရ ည်းပြောဆိုထားပါတယ်မြန်မာနိုင်ငံတွင်အကြမ်းဖက်မှုနဲ့နိုင်ငံရေးမတည်ငြိမ်မှုတွေကြားအတိဒုက္ခရောက်နေသူတွေတိတ်နေချီတိုးလာနေပြီးအာဆီယံရဲ့ဘုံသဘောတူညီချက်ပါအချက်တခုဖြစ်တဲ့လူသားချင်းစာနာထောက်ထားမှုအကူအညီပေးရေးကိစ္စတွေရှေ့တိုးလှောက်ဆောင်နိုင်အောင်အာဆီယံတာဝန်ရှိသူတွေညီနိုင်ဆွေးနွေးပွဲကျင်းပတာဖြစ်ပါတယ်ခင်ဗျာ
တဲ့များပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိ5.32 kHz 9393ညနဲ့9383ညပိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနစ်တကျမှာ5.0 190 kHz 1509ကနေပြန်ထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တရဲ့ကြာသပတေးညထိတန်းရောက်တဲ့တွေကိုကျွန်တော်ဝင်းမင်းဆက်ပြောပြနေပါတယ်ထိုင်ဝမ်အနေနဲ့အမေရိကန်ထုတ်ရင်ငုံတင်ပေါ်ဖြည့်ရဟတ်ရင်တွေဝယ်ဖို့ပြန်ရုပ်သိမ်းလိုက်ရပါပြီ။ထိုင်ဝမ်ကာကွယ်ဝင်ကြီးကိုအမေရိကန်လက်နက်သင့်မှာယူမှုအပြောင်းလဲရှိလားလို့လွှတ်တော်မှအမေခံရစဉ်ဒီရင်ငုံတင်ပေါ်ဖြည့်လက်နက်အကြောင်းသူကပထမဆုံးထုတ်ပြောလိုက်တာပါ။ထိုင်ဝမ်ကာကွယ်ဝင်ကြီး QQ ချန်းကဒီရင်ငုံတင်ပေါ်ဖြည့်ဟဲလီကော်ပတာတွေကဈေးကြီးလွန်းတာကြောင့်မတက်နိုင်တော့လို့ပါလို့ရှင်းပြခဲ့ပါတယ်။ American Company Lockheed Martin Corporation ကထုတ်တဲ့ဒီရဟတ်ယာဉ် MH-60R 12စီးကိုဝယ်ဖို့ပြင်ထားတယ်လို့ထိုင်ဝမ်ကအရင်ပြောထားခဲ့ပြီးအခုထိုင်ဝမ်သတင်းတွေမှာလည်းအမေရိကန်ဘက်ကထိုင်ဝမ်အတွက်မလိုဘူးဆိုတာပယ်ချခဲ့တယ်လို့ဆိုနေပါတယ်။ယူကရိန်းအတွက်ပို့နေရတာကြောင့်အမေရိကန်လက်နက်တွေရောင်းဝါကျလာချိန်မှာထိုင်ဝမ်ကငွေချေပြီးသားဟောဝဇာလက်နက်ကြီးတွေကိုလည်းအမေရိကန် Raytheon Technology Stingers Company ကပို့ဖို့ဆိုင်းငံ့ထားပါတယ်ခင်ဗျာ။ပြည်ထောင်နိုင်ငံဘီဂျင်းမှာကိုဗစ်ကူးစက်မှုထိန်းချုပ်ရေးကြိုးပမ်းမှုအနေနဲ့စက်တာရီနေ့မှာကျောင်းတွေကိုဆက်ပြီးပိတ်ထားဖို့အမိန့်ထုတ်ထားပါတယ်။အလုံသမားနဲ့အားလျက်ပိတ်ရက်တွေပြီးအတန်းတွေပြန်ဖွင့်ဖို့မျှော်လင့်ထားကြပေမဲ့ပြည်ထောင်အာဏာပိုင်တွေကအနည်းဆုံးနောက်ထပ်သတင်းတစ်ပတ်လောက်ကျောင်းတွေဆက်ပိတ်ချဖို့ဆုံးဖြတ်ခဲ့ပါတယ်။အားလျက်ပိတ်ရက်ပြီးအလုပ်တွေပြန်ဖွင့်ထားပေမဲ့ဖြစ်နိုင်ရင်လူတွေအိမ်တွေကနေလလုကြဖို့ကိုလည်းအာဏာပိုင်တွေကတိုက်တွန်းထားပါတယ်။တစ်ချိန်တည်းမှာပဲစားတောက်ဆိုင်တွေဘားတွေမှာလည်းထိုင်စားတာကိုဆက်ပြီးတားမြစ်ထားသလိုမြေောက်ယထာဘူရာ60လောက်ကိုလည်းပိတ်ထားတာပါဘေကျင်းမှာယောဂပြန်ပွားမှုတားဆီးဖို့ကူးစက်မှုရှိတဲ့နေရာတွေကိုကန့်သတ်သွားလာပြီးတားမြစ်ထားပါတယ်မြို့ကန်တွေကိုတပတ်ကိုယောဂဆက်စိတ်မှု3ချိန်လုပ်ဖို့ကိုလည်းအမိန့်ထုတ်ထားပါတယ်အိုမီကရွန်ကူးစက်မှုမြင့်တက်နေတဲ့ရှန်ဟိုင်းမှာတော့တစ်မြို့လုံးသွားလာကန့်သတ်ခဲ့တာပါတရုတ်ကသူ့ရဲ့ကိုဗစ်လုံးဝကင်းစင်ရေး0ကိုဗစ်မှုနဲ့ယောဂတိုက်ပြတ်ဖို့ကြိုးစားနေပေမဲ့မြို့တော်ပီချင်းမှာတော့တခြားမြို့တွေလောက်တင်းကျပ်ကန့်သတ်ထားမှုမရှိပါဘူးခင်။နိုင်ငံတကာအာကာသယာဉ်စခန်းမှာနှစ်ဝက်လေ့လာခဲ့တဲ့အာကာသသိပ္ပံပညာရှင်၄ဦးရေပြင်ကိုပြန်ဆင့်လာနေပါပြီ။ NASA American အာကာသလေ့လာရေးအေဂျင်စီအတွက်အာကာသအတွင်းဘေးရန်ရဲ့ကင်းမှုဆိုင်ရာ6လကြာသိပ္ပံလေ့လာမှုတွေလုပ်ခဲ့သူတွေဒီမနက်စောကြီး SpaceX Company အာကာသယာဉ်မော်တက်ပြီးအိမ်ပြန်ခီးစလိုက်ကြတာပါ။ရေပြင်ပြန်ဆင့်လာတဲ့ Space ငကားမီတက်အာကာသယာဉ်ပေါ်မှာ အာကာသယေမှုရာဇာချယ်ရီရေမောင်းထောင်မက်စပန်အာကာသသိပ္ပံပညာရှင်မျိုးသမီးကေလာဘရွန်နဲ့ဥရောပအာကာသအေဂျင်စီကဂျာမန်အာကာသပညာရှင်မက်သီယပ်စ်မရာတို့လိုက်ပါလာခဲ့ကြပါတယ်။ဒီ Dragon Call ငကားအာကာသယင်ဟာနိုင်ငံတကာအာကာသစခန်းကနေအမေရိကန်ရှေ့ဘက်ကန်စံတော်ချိန်မနေ့တနာရီမိနစ်20မှာတဖြည်းဖြည်းချင်းစဖြုတ်ချထွက်ခွာခဲ့တာလို့ NASA နဲ့ Space တို့ကထုတ်ပြန်ထားပါတယ်။ Florida ကမ်းလွန်မှာလက်ဖြံမနေ့အစောကြီးဆက်သက်မဲ့အခုငကားအာကာသယင်ဟာမြေပြင်ကိုပြန်ရောက်ဖို့24နိုင်နီးပါးကြာမယ်လို့လဲSpaceX ကုမ္ပဏီကကြေညာချက်ထဲမှာရှင်းပြထားပါတယ်ခင်ဗျ။တရုတ်နိုင်ငံမှာတော့အဆောက်အဦကြိုကျပြီး6ရက်ကြာမှာအသက်ဆက်ရှင်နေသူအမျိုးသမီးတူကိုဒီနေ့ကယ်တင်လိုက်နိုင်ပါတယ်။တရုတ်နိုင်ငံလေပိုင်းအဆောက်အဦကြိုကျတဲ့အပျက်စီးပြီးကြားကနေအမည်မသိရသေးတဲ့ဒီအမျိုးသမီးကိုကယ်ဆယ်ရေးသမားတွေဆွဲထုတ်နိုင်ခဲ့တာကိုနိုင်ငံပိုင်သတင်းမီဒီယာတွေကဖော်ပြခဲ့ကြပါတယ်။နိုင်ငံလေပိုင်းချန်ရှာမြို့မှာအခု6ထက်အဆောက်အဦပြီးခဲ့တဲ့စနေကတစ်စိတ်တစ်ပိုင်းကြိုကျခဲ့မှုကြောင့်အခုအချိန်ထိလူ9ဦးသေဆုံးခဲ့ပြီးအသက်ရှင်သူ10ဦးထိတော့ကယ်တင်နိုင်ခဲ့ကနောက်ထပ်ပျောက်ဆုံးသူတွေဒါဇင်ချီရှိနေနိုင်ပါသေးတယ်။အခုနောက်ဆုံးအသက်ရှင်နေတဲ့အမျိုးသမီးကိုတော့မနေ့တကောင်းလုံးအချိန်ဒီနေ့စက်တာပရီနေ့မနေ့စောကြီးမှာအဆောက်အဦရဲ့အနောက်ဘက်ပိုင်းမှာတွေ့ခဲ့တာလို့ရှင်းဝါသတင်းအေဂျင်စီကဆိုပါတယ်။ဒီအမျိုးသမီးအနေနဲ့သတိကောင်းကောင်းရှိနေပြီးကယ်ဆယ်ရေးသမားတွေအနေနဲ့သူ့ကိုနောက်ထပ်တင်ရမရစေအောင်ဘလို့ဆွဲထုတ်တင်တာကိုပါအကြံကောင်းကောင်းပေးနိုင်ခဲ့တယ်လို့ကယ်ဆယ်ရေးသမားတွေကရှင်းပြခဲ့ပါတယ်။ကျေးဇူးတမားတွေအနေနဲ့ခွေးတွေလက်ကင်ကိရိယာမျိုးစုံနောက်ဒရုန်းရင်တွေနဲ့လက်စစ်ချက်ပြကိရိယာတွေသုံးပြီးကယ်တင်ထားသူအားလုံးအချိန်လေးကောင်းနေပြီလို့လဲရှင်းဝါသတင်းဌာနကဆိုပါတယ်ခင်ဗျာ
မေလ9ရက်ကြာသပတေးနေ့ညရက်ထိတ်တန့်ရောက်သတင်းတွေကိုကိုရရနိုင်နဲ့ဦးဝင်းမင်းတို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုတင်ပြပေးကြပါရစေ။စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ငြိမ်းချမ်းရေးဆွေးနွေးဖို့ကမ်းလှမ်းချက်မှာနိုင်ငံရေးပြဿနာတွေကိုဆွေးနွေးဖို့နဲ့ပါဝင်သင့်ပါဝင်ထိုက်သူတွေကိုထည့်သွင်းမထတာကြောင့် KIO အနေနဲ့တက်ရောက်မှာမဟုတ်ကြောင်းဒီကနေ့သဘောထားထုတ်ပြန်လိုက်ပါရစေ။ MCA အပြည့်ရဲ့စာချုပ်ကိုလက်မှတ်ရေးထိုးထားတဲ့ KNU ကရင်အမျိုးသားအစည်းအရုံးကလည်းစစ်တပ်ကနိုင်ငံရေးကိုစွန့်ခွာမှဆွေးနွေးနိုင်မှာဖြစ်ကြောင်းပြောဆိုထားပါတယ်ရန်ကုန်ကပေးပို့တဲ့သတင်းကိုသားညုံပြောပြပေးပါရှင်
တနင်္ဂနွေလက်နက်ကင်ဗိဗခါရီချုပ်ငင်းရေးအတွက်တိုင်းသားလက်နက်ကင်အဖွဲ့ခေါင်းဆောင်တွေကိုဖိတ်ခေါ်ပြီးတော့တူကရိုင်းတွစ်ဆုံဆွေးနွေးမှာဖြစ်တဲ့အကြောင်းစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကဧပြီလ22ရက်နေ့ကကြေညာခဲ့တာပါတယောက်မဲ့တိုင်းသားလက်နက်ကင်အဖွဲ့ခေါင်းဆောင်တွေရဲ့အမည်ကိုမေလ9ရက်နေ့မှာနောက်ဆုံးထားပြီးတော့ပြန်ကြားဖို့လည်းသူကပြောထားပါတယ်ဒီကနေ့မှာတော့ကချင်လူ့လတ်ရေးအဖွဲ့ KAO ကဒီငင်းငင်းဆွေးနွေးပွဲကိုတက်ရောက်မှာမဟုတ်တဲ့အကြောင်းထုတ်ပြန်ပြီးတော့သူ့ရဲ့သဘောထားကတော့KAO ပြန်ကြားရေးတာဝန်ခံဗိုလ်မှူးညော်ဘူးက VOE ကိုခုလိုပြောပါတယ
်အဲ့ဒါကိုလည်းကျွန်တော်တို့ KAO ဘူကောမတီအနေနဲ့လေးလေးလေးလေးဆွေးနွေးပါတယ်အမှန်တကယ်ရှိတာကတော့ဒီနိုင်ငံရေးပြဿနာတွေကိုနိုင်ငံရေးဆွေးနွေးခြင်းအဖြစ်ခံနိုင်တဲ့ဒီဆွေးနွေးပွဲသက်မဟုတ်ဘူးဘူးလို့ကျွန်တော်ကတော့သုံးသပ်ပါတယ်ဒါကြောင့်လဲဆိုတော့ကိုလိုလိုစေမားမတီအဝင်ပြပါဝင်ထိုက်တဲ့အဲဒီပုဂ္ဂိုလ်တွေကိုအဖွဲ့အစည်းတွေကိုလည်းမဖိတ်ကြားတာကိုကျွန်တော်တို့တွေ့ရပါတယ်နော်အဲ့ဒါဒီလည်းအဲမြန်မာနိုင်ငံရဲ့အရေးကြီးကိုမဖြေရှင်းနိုင်တဲ့အကြောင်းတစ်ခုဖြစ်သွားတယ်။အဲကြောင့်ကျွန်တော်ကအဲဒီဒီဆွေးနွေးပွဲမှာမတည့်ရမယ့်အကြောင်းတွေကိုထုတ်ပြန်တာဖြစ်သွားတယ်ဟုတ်ကဲ့
။ပါဝင်တင့်ပါဝင်ထိုက်သူတွေနဲ့ပတ်သက်ပြီးတော့လည်းဗမွေးညော်ဘူးကသူတို့အမြင်ကိုခုလိုပြောပါတယ
်။မနစ်တုံးကလည်းစစ်ကောင်စီဘက်ကလည်းအာဏာသိမ်းတဲ့နောက်ပိုင်းမှာတော့ဒီလက်နက်ကိုင်ဒီမှာတော်လာနေတဲ့အားတော့ကျွန်တော်တို့တိုင်းသားနေနေဒီတိုင်းသားတွေကမဟုတ်ပါဘူးဒါအားလုံးအတိပြပါတယ်အဲပြောမယ်ဆိုလို့ရှိရင်တော့အင်ယူဂျီတို့ PDF တို့ကစပြအင်ယူဂျီမှာမပါတဲ့နေကိုင်တွေတော့များရှိတာပေါ့အဲနောက်မြန်မာနိုင်ငံရဲ့ဒီနိုင်ငံရေးကိုအဖြစ်ဝန်စားနေတဲ့နိုင်ငံရေးပုဂ္ဂိုလ်တွေလည်းများရှိတာပေါ့အဲဒီပုဂ္ဂိုလ်တွေအဖွဲ့အစည်းကြီးအားလုံးကတော့ပါဝင်ထည့်တဲ့လူပုဂ္ဂိုလ်တွေဖွဲ့စည်းတယ်ဖြစ်ပါတယ်လို့ပြောလို့ရဖြစ်ပါတယ်ဟုတ
်ကဲ့ KIO အဖွဲ့ဟာ NCA တနင်္ဂနွေပြစ်ခတ်ရက်စေးစာချုပ်ကိုလက်မှတ်ရေးမထိုးထားတဲ့အဖွဲ့ဖြစ်ပါတယ် NCA ကိုလက်မှတ်ရေးထိုးမထားတဲ့ UWSC ခေါ်ဝါပြည်သူစီညီညွတ်ရေးတပ်မတော်ကိုညီညာရေးစနစ်ပွဲတက်မတက်မီးမြှောက်မှာတော့လာရှိုးဆက်ဆံရေးယုံတောင်းကံဦးညီရန်ကအခုလိုတုံ့ပြန်ပါတယ
်အဲဌာနချုပ်ဖက်ဘာမှတော့အကြောင်းမပြန်တာဒီလိုမေးတာတော့မေးထားပြီနော်
SCA ကိုလက်မှတ်ရေးထိုးထားတဲ့တခြားအဖွဲ့တွေကတရားသဘောထားထုတ်ပြန်တာတော့မရှိသေးပါဘူး SCA ကိုလက်မှတ်ရေးထိုးတဲ့ KNU ခေါ် KNU သားအစည်းအရုံးရဲ့သဘောထားကတော့နိုင်ငံကြီးဌာနတာဝန်ခံဖဒူစောတော်နီကအခုလိုပြောပါတယ်
နာကမှာဖြစ်ပေါ်လာမဲ့နိုင်ငံရှင်းနေပွဲတွေကတော့အရင်ပုံစံတိုင်းတော့ဘလို့မှဖြစ်နိုင်ဘူး။ဒါပြည့်တော့ကျွန်တော်တို့ကကြည့်ခဲ့တဲ့နိုင်ငံရှင်းနေပွဲတွေမှာကျွန်တော်တို့ဆက်ကဲဦးနေတဲ့တကယ် commitment နဲ့ကျွန်တော်တို့ပါဝင်ခဲ့တယ်ဘလို့ညာလဲပဲအဲ့ဒါကိုဒီကားတမှုမဖြစ်ဘူးနဲ့နောက်ဆုံးကျတော့အကျန်းထည့်တဲ့နည်းနဲ့ပဲအနောက်ဘက်နဲ့ခါမှာအဲ့ဒါကြီးအားလုံးကပြည့်စုံသွားတယ်လို့ကျွန်တော်ပြောလို့ရတယ်လေ။အဲ့ကြောင့်ဖြစ်ပေါ်လာမဲ့အနန္တရှင်းနေပွဲတွေမှာတွေ့ချက်တာတက်တာနိုင်ငံရေးမှာဆက်သွားတယ်။ဒါ condition တွေရှိလို့ရှိရမယ်။
တခြားချက်တွေနဲ့ Federal Democracy ကိုဖွဲ့စည်းပုံအခြေခံဥပဒေမှာထည့်သွင်းဖို့နောက်ပြီးတော့အသွင်ကူးပြောင်းရေးကာလတရားမျှတရေးအစီအစဉ်ကိုလက်ခံဖို့နဲ့အနာဂတ်နိုင်ငံရေးဆွေးနွေးပွဲတွေကိုအရင်ဆွေးနွေးပွဲတွေလိုမျိုးမဖြစ်အောင်လို့နိုင်ငံတကာကပါအမယ်ဆိုတဲ့အချက်တွေဖြစ်ပါတယ်။ဒီအချက်တွေပါဝင်တော့မှသာနိုင်ငံရေးဆွေးနွေးမှာဖြစ်တဲ့အကြောင်းပြောပါရစေ။လောလောဆယ်မှာတော့ NCA အပြည့်အစားချုပ်ကိုလက်မှတ်ရေးထိုးထားတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့ခုနှစ်ဖွဲ့ကမနေ့ပြန်မှာအထူးအစည်းအဝေးတရက်ကျင်းပဖို့ရှိနေပါတယ်။ဒီစီဝေးဟာညီငယ်စနေပွဲတက်ရောက်ဖို့အတွက်ကျူတင်ညှိနှိုင်းမှာဖြစ်တဲ့အကြောင်းသတင်းတွေထွက်နေပေမဲ့တိကျတည်ပြလို့တော့မရသေးပါဘူး။ NCA အပြည့်အဖွဲ့တွေကချင်းမျိုးသားတက်ဦး CNF ကစနေပွဲကိုလက်မခံကြအောင်သဘောထားထုတ်ပြန်တာရှိပေမဲ့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS ကတော့တက်ရောက်ဖွယ်ရှိတဲ့အကြောင်းလေးလာသူတွေကသုံးသပ်ပါတယ်။မြန်မာစစ်ကောင်စီပြောခွင့်ရသူကတော့ NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့တွေက၉ဖွဲ့တက်ရောက်နိုင်ချေရှိတယ်လို့ပြောထားပါတယ်။လောလောဆယ်မှာတော့မြန်မာပြည်အလဲပိုင်းဒေသစကိုင်းနဲ့မကွေးတိုင်းနောက်ချင်းပြည်နယ်နဲ့ကရင်ပြည်နယ်တွေမှာတိုက်ပွဲတွေဆက်ဖြစ်နေပြီးတော့ကချင်ပြည်နယ် KIO ဌာနချုပ်လိုင်စာအနီးမှာလည်းစီးရဲတင်းမာမှုတွေရှိနေပါတယ်ခင်ဗျာ
။ပေါ်ကြောင့်မူကြီးမြောက်နိုင်ရဲ့ညဉ့်ညရဲ့ကမ်းလှမ်းချက်ပေါ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့အသီးသီးရဲ့တုံ့ပြန်ချက်ကိုသားညုံပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ဒီဆရာနာတိမ့်မှုကိုလက်နက်ကိုင်တော်လန်နေတဲ့ PDF ဖွဲ့စည်းတာဒီကနေ့တစ်နှစ်ပြည့်တဲ့အကြောင်းသတင်းကိုတင်ပြပေးကြပါမယ်။စစ်တပ်ရဲ့လက်နက်အားကိုဖိနှိပ်မှုကိုကာကွယ်ဖို့နဲ့ပြန်ပြီးတော့တွန်းလှန်တိုက်ခိုက်ဖို့ဖွဲ့စည်းခဲ့တဲ့ပြည်သူ့ကာကွယ်ရေးတပ်မတော် PDF တွေဖွဲ့စည်းတာဒီကနေ့မေလ5ရက်နေ့မှာတနှစ်ပြည့်သွားပြီလို့ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့ကာကွယ်ရေးဝန်ကြီးဌာနကထုတ်ပြန်လိုက်ပါတယ်။လက်နက်ကိုင်တော်လှန်ရေးတနှစ်တာကာလအတွင်းအားရကျေနပ်တာတွေရှိသလိုအားနည်းချက်တွေလိုအပ်ချက်တွေလည်းရှိသေးတယ်လို့PDF တပ်ဖွဲ့တွေက VOA ကိုပြောပါတယ် VOA သတင်းနောက်သတင်းပေးပို့ထားတာကိုငင်းချမ်းပြောပြမှာပါရှင
်စစ်ကောင်စီကိုတော်လန်တိုက်ခိုက်ဖို့အတွက်တနိုင်ငံလုံးမှာစုဖွဲ့ထားတဲ့ PDF အဖွဲ့တွေထူထောင်လိုက်တာအခုဆိုရင်တစ်နှစ်ပြည့်သွားပြီလို့ NUG ရဲ့ကာကွယ်ဝင်ကြီးဦးရီမွန်ကပြောလိုက်ပါတယ်အခုဆိုရင် PDF အဖွဲ့တွေဟာပျောက်ကြားစစ်လှုပ်ရှားစစ်တွေမှာပိုကျွမ်းကျင်လာပြီးရန်သူကိုအထိနာအောင်တိုက်ခိုက်နိုင်တဲ့ရဲဘော်တွေဖြစ်လာပြီလို့ယုံကြည်တဲ့အကြောင်းNUG ကာကွယ်ဝင်ကြီးဌာနရဲ့ထုတ်ပြန်ချက်မှာရေးသားထားပါတယ်။အာဏာသိမ်းပြီးနောက်ပိုင်းစစ်မြေပြင်လိုဖြစ်ခဲ့တဲ့စတိုင်းတိုင်းထဲမှာတော့ PDF တွေဟာအားကောင်းကောင်းနဲ့ပေါ်ပေါက်လာပါတယ်။တစ်နှစ်တာကာလကိုပြန်ကြည့်မယ်ဆိုရင်အားရကျေနပ်တာတွေရှိသလိုလိုအပ်ချက်တွေလည်းအများကြီးရှိသေးတယ်လို့မုံရွာ PDF ရဲ့ခေါင်းဆောင်တူဦးက VOA ကိုပြောပါတယ်။
ကျန်လည်းနဲ့ပေါ့ဒီတော့တူမီနဲ့ကျွန်တော်တို့တွေစပြီးတက်ခဲ့ကြရပေါ့အခုလက်ရှိကျွန်တော်တင်းနေပြေးသွားတဲ့အချိန်မှာဆိုရင်ကျွန်တော်တို့မှာကဒါမတတ်မမြင်ခဲ့ဘူးတဲ့ဒီဟိုတနက်အစစ်တွေနေတော့ဒီဘက်မှာတော်လန်တိုက်ခိုက်နေကြပြီပေါ့လေဆိုတော့ဒီတလိုင်းကလာရဲ့ဒီတနည်းပြည့်တဲ့အချိန်မှာကျွန်တော်တို့ဒီပြည်တွေရဲ့စုဖွဲ့မှုအားတော့ဟိုရှင်းရှင်းပြောရင်တော့တော်တော်လေးကျွန်တော်တို့ကောင်းတယ်ဒီအစည်းအဝေးတခြားရှိတယ်လူလူနဲ့လည်းဆိုတော့အစည်းအဝေးကြရတယ်ပေါ့လေပြီးတဲ့ခါမှာဒီမျိုးလမ်းစဉ်ဒီတပိတ်လမ်းစဉ်နဲ့လည်းကျွန်တော်တို့ဟိုဟန်ချက်ညီညီနဲ့ကျွန်တော်တို့ပေါ်ထွက်လာခဲ့တယ်ပြီးတဲ့ခါမှာဒီကျွန်တော်တို့ကာကွယ်မှုဌာနတွေဆက်မှတ်ထားတဲ့စီမီစီကန်းတွေကိုလည်းဟိုစနစ်တကျကိုပဲလိုက်လာတဲ့ဟိုကျွန်တော်တို့လုံအောင်ပဲဒီကိစ္စနဲ့ဟို PDF အဖွဲ့ကြီးအဖြစ်ကျွန်တော်တို့အကောင်းဆုံးကျွန်တော်တို့မြင်တွေ့ရတယ်ပေါ့
လက်နက်အင်အားနဲ့ငွေအင်အားအလုံးလောက်မရှိသေးတာအမိန့်နာခံမှုတွေအားနည်းနေသေးတာကမြေပြင်က PDF တွေအတွက်အဓိကစိန်ခေါ်မှုတွေဖြစ်တယ်လို့မုံရွာ PDF ခေါင်းဆောင်ကပြောပါတယ်ဆရာနာသိမ်းမှုကိုစန့်ကျင်တဲ့ဆန္ဒပြမှုတွေအကြမ်းဖက်နှိမ်နှင်းခံရပြီးတဲ့နောက်ပိုင်းငြင်းငြမ်းစွာနဲ့ဆန္ဒပြခဲ့သူတွေဟာဒေသအလိုက်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေဖွဲ့စည်းခဲ့ကြတာပါအဲ့ဒီနောက်ပိုင်းမှာတော့ချင်းပြည်နယ်စကိုင်းတိုင်းမကွေးတိုင်းကချင်ပြည်နယ်ကယားပြည်နယ်ကရင်ပြည်နယ်တွေမှာတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်တိုက်ပွဲတွေဖြစ်လာတာနဲ့အတူစစ်ကောင်စီတပ်တွေရဲ့လက်မြေရှင်းလင်းရေးစစ်ဆင်ရေးတွေမှာဒေသခံကြေးရွာတွေပျက်စီးမီးလောင်တာဒေသခံပြည်သူတွေအိုးအိမ်ဆုံးခွာထွက်ပြေးခဲ့ရတဲ့အခြေအနေတွေလည်းဖြစ်ခဲ့ပါတယ
်ဆိုတော့ဒီကြပြီးနောက်ပိုင်းမှာကျွန်တော်တို့ဒီအထက်ရလက်တရင်ကြားရပေါ့လေဒီ PDF စကိုင်းတိုင်းနဲ့မရှိ PDF တွေကိုဒီမပြခင်ကာလမှာဟိုပါပြီးဟိုအပြတ်ဖြုံနေလို့မြေပေါ်မြေအောက်အကုန်လုံးဟိုလုံးဝပဲဒီစကိုင်းတိုင်းကိုဒီပြည်ပကြခင်ကာလမှာအပြတ်ဆော်ပြီးတော့ငြိမ်သွားလုပ်မယ်ဆိုပုံစံမျိုးတွေကျွန်တော်ကြားတယ်ဆိုတော့အားသာပြီးမတိုင်ငယ်ပေါ့နော်အခုချိန်မှာကျွန်တော်ကနေရာနဲ့မှာဒီစီတော်စီဘက်ကနေစီတောင်းနေထိုးပြီးတော့ကျွန်တော်တို့ PDF တွေကိုလည်းဒီစူးစမ်းဖြစ်စီတယ်ပြီးတော့ဒီပြည်သူတွေကိုလည်းကျွန်တော်တို့ဟိုစူးစမ်းဖြစ်စီတယ်ပေါ့
NUG ကတော့တနှစ်အတွင်းမှာပြည်သူ့ကာကွယ်ရေးတပ်မတော်တပ်ရင်းပေါင်း258ခုဖွဲ့စည်းထားပြီးပြည်သူ့ကာကွယ်ရေးအဖွဲ့ပကဖတွေကိုလည်းမျိုးနယ်ပေါင်း250ကျော်မှာဖွဲ့စည်းထားပြီလို့ပြောပါတယ်။ဒ Tabin, Dida Chisai, Nubia, Jauja, Apoy, Lia Jogule, Supoy, Hare, Elo, Biobare, Tabimele, D. Lenakai, Apoy, Aloha, NUG, Gawai, Winji, Tanae, Daye, a main Alma, Shimini Raja, Dita Puerigo, Ten Chopo, NUG, Soya Baga, Swansong, Nimam, Lazura, Mego Tosia, Pini Vare, A two the Piers, Rinda, and Dwayne Pia de Kuma, Dida Gan, Gawai, Apoy, Napoy, Aja, A Chinchin, Pansi, Dapia Muri, Shiga Raja, Soya Muri, Le, Dogevare, NUG Gagway, Winji Tanagaro, Duru Lao Kan Dadwine, Didagan Bidu Gagway, Aquarigo, City Jinwe Dune, Silver Sanya, Simian Sigan Rigo, Lina Javo, Tribe Daidoni Vare, Sigalsi Biawaya, Bojos or Mintongaro, Sita and Hine, PDF Kulo, Boba Lame Sura, Duru and Hine, Jude Mendoza, Bulo, the Rinza Shinemwe Kuma, Piogevare, PDF Duha, Luda Da, Jiwa Mishura, Sare, Jampa Loya Drigo, Julo Nere, Subiole, Suswe Tavare, Sigonzi Gonzan, Bojo Muji, Mia Langaro, Natana Sena Kuneha, Nenya Yi Nipibi, Lenaga and Poesirine, Twisomo, Tunine, Sana Shigelo, Ibrella Nasani Aniga, Yama Yomi and Danjagani, Pioga Vimele, Eddie Dema, PDF de Mapaulo, Sigonzi Pioguayaga, Piovare, Nanya Lila Duregaro, Anna Demi Naupaima, Pova Lare, NUG, PDF, lo, a poet series, Chanha B, Nenya Ye Swinibo, Mapina, Mulo, Yota Vare, Kamya.
Sigonzi, Dadigo, Lenaka, Miro, Dolane, PDF, Tapuri, Poesida, Diganet, Nipiri, Jantri, Kuninja, Jobia, Bigger, Chaparish, Sabiro, Chindine, Haka, Baga, Si, Pribaka, Chinigo, Dinja, Bijamare, Chindine, Haka, Munema, Sigonzi, Dane, Chin, Kagwe, Puang, Tapueruja, ตรงเนี่ยเสร็จပြီးတော့တိုက်ပွဲဖြစ်ပွားနေတယ်လို့ချင်းကာကွယ်ရေးတပ်တွေဘက်ကပြောပါတယ်စကိုင်းတိုင်းကလေးမျိုးနယ်ဘက်ကိုစစ်ကူပို့တဲ့စစ်ကောင်စီရဲ့စစ်ကြောင်းကိုတိုက်ခိုက်ခဲ့တာလို့ဆိုပါတယ်ဒီတိုက်ပွဲအတွင်းမှာကျေးရွာနေတချို့လည်းမိရှုခံရတယ်လို့ဒေသခံပြည်သူတွေကပြောပါတယ်ဒီကြောင့်ရန်ကုန်ကပေးပို့တဲ့တရင်အလိမ်မပြပြပေးပါရှင်
ဆေးတက်မှနေတဲ့ချင်းပြည်နယ်ဖလန်းမြို့နယ်မှာတိုက်ပွဲတွေ၃ရက်ဆက်ဖြစ်ပွားနေပြီးဒီကနေ့မှလည်းဟာခနဲ့ဖလန်းမြို့နယ်ကြားမှာစစ်ကောင်စီတပ်နဲ့တိုက်ပွဲဖြစ်ပွားနေတယ်လို့ချင်းအမျိုးသားတအူ CNF ရဲ့ကြောရေးဆိုခွင့်ရှိသူပူးထက်နီကပြောပါတယ်။ခုနကဖြစ်ဖြစ်နေတယ်ဟာခနဲ့ဖလန်းမြို့နယ်ကြားတယ်နော်။ဒီဆက်ကာလံပေါ်ကာလံပေးရပြုံးပါတန်းကြီးကလမ်းမကြီးကိုတော်ပြီးတော့စစ်ကောင်စီကလမ်းမကြီးရပြုံးတယ်ကားလုံးချုံကြီးတယ်မှာတို့တိုက်တာပါ။ ဟာခမျိုးကနေစကိုင်းတိုင်းကလေးမျိုးနယ်ဘက်ကိုစစ်ကူပိုးမဲ့စစ်ကောင်စီစစ်ကြောင်းကိုမေလ၃ရက်နေ့ကလေးကချင်းကာကွယ်ရေးပူးပေါင်းအဖွဲ့ကနေကြားဖြတ်တိုက်ခိုက်တာလို့ပူးထက်မိကပြောပါတယ်။ဟာခကနေစစ်က၁၈၈၁တင်ကား၁၈ရဲ့ဟာခကမဲ့ဆလမ်ဖက်ကလေးဖက်စင်းဖို့ရှိတယ်။အင်းအားကတို့တရ၅၀လောက်ရှိတယ်။အဲ့တော့ဒီလိုရှိနေနေနဲ့ဒါခဏကာကွယ်ရေးတပ်ဖွဲ့ဖန်ဖက်ပူးပေါင်းပ င်းတော့ဖြစ်တာပေါ့
စစ်ကောင်စီစစ်သားကိုချင်းအမျိုးသားတပ် UCNF ဟာခါ CDF တန်တလန် CDF ချင်းအမျိုးသားကာကွယ်ရေးအဖွဲ့ CNDF စတဲ့ပူးပေါင်းအဖွဲ့တွေကတိုက်ခိုက်ခဲ့တာလို့သူကဆိုပါတယ်ဒီလိုဖြစ်ပေါ်တဲ့တိုက်ပွဲအတွင်းကျေးရွာတချို့လည်းမိရှုခံရတယ်လို့ဟာခါဒေသခံတို့ကပြောပါတယ်
တိုက်ပွဲကသူတို့ကအဲ့ဒီရမ်ထလိုရွာမရောက်ခင်မှာဒီဆွန်ကျုံရွာနဲ့ထုတ်ထရွာမှာတိုက်ပွဲဖြစ်တယ်လေတိုက်ပွဲ၃ရက်မြောက်ဖြစ်တော့အဲ့ကနေသူတို့ဆက်သွားတာပေါ့ဆက်သွားရင်းနဲ့အဲ့ရမ်ထရွာရောက်တော့အဲ့မှာရွာကိုမိရှုလိုက်တာပေါ့နော်အိမ်ဆယ်အိမ်ကျော်တော့ပါသွားတယ
်ဟာခဖလန်းညွနဲ့ကားလမ်းပေါ်ကနှစ်ဖက်တိုက်ပွဲဖြစ်ပွားရာနေရာကရွာသားတွေဘေးလွတ်ရာကိုတိမ်းရှောင်နေကြရပါတယ်ဟာခဖလန်းညွနဲ့ကားလမ်းပေါ်တိုက်ပွဲဖြစ်ပွားမှုနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကအခုလိုပြောပါတယ
်မနေ့က၄ရက်နေ့မှာတော့ဟာခဘက်မှာတော့ဟာခနေဟာခနဲ့ကလေးကြားထဲမှာလုံလုံလေးရင်ခံကိုတခါတိုက်ခိုက်ခဲ့တာရှိတယ်တခါတိုက်ခိုက်မှု၅မိနစ်လောက်ဖြစ်ပွားခဲ့တာရှိတယ
်ပြီးခဲ့တဲ့ဧပြီလ25ရက်နေ့ကလည်းဟာခမြို့နယ်ချွန်ကျုံကျေးရွာအဝင်မှာစစ်ကောင်စီတပ်နဲ့ CDF ဟာခတပ်ဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့ပြီးတော့နှစ်ဖက်ထိခိုက်ကြဆုံးမှုတွေရှိခဲ့ပါတယ်လက်ရှိသကိုင်းတိုင်းကလေးမြို့နယ်တောင်ပိုင်းဒေသမှာလည်းစစ်ကောင်စီတပ်နဲ့ဒေသခံ PDF အဖွဲ့တို့ကြားပြစ်ခတ်တိုက်ခိုက်မှုတွေဖြစ်ပွားနေလို့ဟာခဘက်ကနေစစ်ကူပို့နေရတယ်လို့ချင်းကာကွယ်ရေးအဖွဲ့ဘက်ကပြောပါတယ်ရှင်
ချင်းပြည်နယ်ဟာခဘက်ကစစ်ရေးအခြေအနေအလိမ်မာပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့အစ်ပွဲတော်ဆင်နွဲဖို့ပင်လယ်ကမ်းခြေကိုသွားခဲ့ကြတဲ့ရိုဟင်ညာဒုက္ခသည်တွေအဖမ်းခံရတဲ့တဲ့ရင်ကိုတင်ပြပေးကြပါမယ် Bangladesh nanyan kos bazar kyan dwin ga pin le kan jit tkhu ma it pwae lo twa yak pi lo sin mwe de Rohingya dukha de 450 jaw go Bangladesh ye long yong ye de ga boud pu ni ga phan phi thain thain lai ba de akhu lo myo ya ne chi pi lo thain thain khan lai ya de Rohingya dukha de de go dukha de nya san ya khula tamaka maha min ji yong tawin kan ni ne dukha de sakhan tawin shi ye tu de ga thain thain tha de sakhan ga ni twa pyan mi lo kho thauk khe ja ya ba de နှစ်ရှည်လာများအပြင်ထွက်ခွင့်ပိတ်လောင်ခံထားရတဲ့ဒုက္ခသည်စခန်းတွေကရိုဟင်ညာဒုက္ခသည်တွေဟာအခုလိုမျိုးဘာသာရေးပွဲတော်အထိမ်းအမှတ်နေ့တွေမှာလွတ်လပ်စွာပျော်ရှင်လိုတဲ့အတွက်ရတဲ့နီးလန်းတွေနဲ့ခိတခဏတာထွက်ခွာကြတာဖြစ်ပါတယ်လို့ရိုဟင်ညာဒုက္ခသည်တယောက်ကပြောပါတယ်ဆက်သွယ်မေးမြန်းထားတာနားဆင်ပါရှင်အစ္စလမ်ဘာသာဝင်တွေအထွတ်မြတ်ထားရာရမန်ဒန်ဥပုလ္လရာသီကုန်ဆုံးတဲ့အထိမ်းအမှတ်အစ်ဘာသာရေးပွဲတော်အချိန်ခါမှာတိုင်းနဲ့ချီပြီးတော့ခိုးလုံနေထိုင်ရာရိုဟင်ညာမွတ်စလင်တွေအများစုနေထိုင်တဲ့ရိုဟင်ညာဒုက္ခသည်စခန်းအသီးသီးကဒုက္ခသည်တချို့ဟာဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇားဒေသတွေကပင်လယ်ကမ်းခြေတစ်ခုစီကိုတွားရောက်ဆင်နွှဲပြီးပျော်ကြတဲ့အချိန်ရာနဲ့ချီတဲ့ရိုဟင်ညာတွေဖမ်းဆီးထိန်းသိမ်းခံလိုက်ရပါတယ်အစ်ပွဲတော်ကျင်းပနေတဲ့ဒုတိယနေ့မှာပဲပင်လယ်ကမ်းခြေမှာအစ်ပွဲတော်ကိုလာဆင်နွှဲတဲ့ရိုဟင်ဂျာ450ကျော်ကိုဗုဒ္ဓဘူးညာကကော့စ်ဘဇားဒေသတွေကမြို့ဝင်ရောက်စစ်ဆေးချိန်မှာဖမ်းဆီးထိန်းသိမ်းလိုက်တယ်လို့ဘင်္ဂလားဒေ့ရှ်ရဲ့ပြောခွင့်ရရဖဲလ်အစ္စလမ်ကဒီကနေ့ကြာသပတေးနေ့မှာ AFP သတင်းဌာနကိုပြောပါတယ်အစ်ပွဲတော်ကာလကော့စ်ဘဇားကိုခရီးသည်တန်းနဲ့ချီလာရောက်လဲပတ်နေတဲ့အချိန်မှာလုံခြုံရေးစီးပင်းစည်းကမ်းတွေတုံ့ပြန်ချထားပြီးစစ်ဆေးနေကြအခုလိုဖမ်းဆီးများမိတာလို့လည်းဘင်္ဂလားဒေ့ရှ်ရဲ့လုံခြုံရေးတွေကပြောပါတယ်တကယ်တော့ဒီတိမ့်နဲ့ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေဟာလုံခြုံရေးစစ်ဆေးရေးဂိတ်တွေနဲ့အစင်းစင်ပိတ်ဆို့တားဆီးထားတဲ့သူတို့ခိုးလုံနေထိုင်ရာဒုက္ခသည်စခန်းတွေကနေတရားဝင်ထွက်ခွာခွင့်မရှိပါဘူးဒီလိုမျိုးလုံခြုံရေးတင်းကျပ်ထားတဲ့ဒုက္ခသည်စခန်းတွေကနေရိုဟင်ဂျာယာနဲ့ချီပင်လယ်ကမ်းခြေဘက်ကိုဘလို့တွားရောက်ဆင်နွှဲခဲ့ကြသလဲဘာကြောင့်ဖမ်းဆီးထိန်းသိမ်းခံရပါသလဲဆိုတော့ကိုတော့ကုတုပလောင်ဒုက္ခသည်စခန်းမှာနေတဲ့ရိုဟင်ဂျာဒုက္ခသည်ဥအောင်မြိုင်က VOA မြန်မာပိုင်းကိုသူသိထားသမျှအခုလိုပြောပြပါတယ
်စခန်းဒီကပါလေလိတ်တံလေးသိရတယ်သူမီသူဟန်နဲ့တွေ့ကြတာပေါ့နော်ဒီစင်ဆစ်ဆေးရဲ့ဂိတ်ရှိတယ်ဟုတ
်ကဲ့
အခုကအဲဆစ်ဆေးရဲ့ဂိတ်ရဲ့ပွင့်နေဆိုတော့တိတ်မရှိဘူးအဲ့တော့ cost ဘာသာ change မှာဒီဒုက္ခသည်စခန်းအပီတီကနေဒီမှာကလေးရောသမီးရောအမျိုးသားတွေရောနော်သူတို့တွားပြီးတော့အဲလေတင်နေတာပေါ့နော်အဲ့ဒီမှာ cost ဘာသာရေးကသူတို့တင်းစီတင်းတင်းပြီးတော့တင်းစီစင်တာဆိုတော့ဒီမှာကုတူပလောင်မှာရေးနေရရဲ့တင်းစီစင်တာပေါ့နော်အဲ့ဒီကိုပေါက်ပြလိုက်တာပါအဲ့ဒီကနေစစင်းသူတို့ကိုတက်ဆိုင်ရစကန်ပေါက်ရှိပါတယ်ကန်အင်ချက်ပေါ့နော်ကန်အင်ချက်မှာတက်ဆိုင်သူတို့ကိုလွတ်ပြေးနေပြီလို့တန်လို့လို့သိရတယ
်အခုဆိုရင်တော့ဖန်စီထိန်းသိမ်းထားတဲ့ရိုဟင်ဂျာဒုက္ခသည်တွေကို UNHCR ဒုက္ခသည်များဆိုင်ရာကုလမဟာမင်းကြီးရုံးနဲ့စခန်းတာဝန်ရှိတဲ့သူတွေကသူတို့ချုံနောက်ထားတဲ့စခန်းတွေကနေဘတ်စကားတွေနဲ့တွားရောက်ခေါ်ဆောင်နေတယ်လို့လည်းဥအောင်မြင်းကပြောပြပါတယ်။တပန်းနီးပါးရှိတဲ့လူကြီးထူထပ်လွန်လာတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကဒုက္ခသည်စခန်းတွေမှာဒုက္ခသည်တွေဟာနှစ်နဲ့ချီပြီးပိတ်လောင်ခံထားရတယ်လို့ဖြစ်နေပါတယ်။သူတို့အတွက်ပညာရေးအလုပ်ကိုင်းခွင့်လန်းပျော်ရွှင်လွတ်လပ်မှုဆိုတာမရှိသလောက်ရှားပါးလွန်လာမှုအခုလိုမျိုးအစ္စလမ်ဘာသာဝင်တွေအထွတ်မြတ်ထားတဲ့အစ်ပွဲတော်ကာလမှာရတဲ့နီးလန်းနေနဲ့ကလေးငယ်လေးတွေအပါအဝင်မိသားစုဝင်တွေနဲ့လူငယ်တွေကအနီးဝန်းကျင်ကပင်လယ်ကမ်းခြေစီကိုတွားရောက်ခဲ့ကြတာဖြစ်တယ်လို့လည်းဥအောင်မြင်ကရှင်းပြပါတယ်
။ဘလို့ရင်လာရဲ့စီတဲ့တော့အမျိုးတွေမှာတွားကြလာကြမလွတ်လပ်ဘူးပေါ့နော်။ဒီတော့ဒီမှာအလော့ကဆွေလဲဒီမှာပညာရှင်တွေဆွေးတွားလာခွင့်ဒါတွေလည်းတော့မလွတ်လပ်ဘူး။အဲ့တော့ကိုယ်နဲ့ဒီမှာဒါကတော့လူရဲ့သဘောတို့ကအပြောပြောပြပါနေတာပေါ့နော်။ဒီမှာဒုက္ခတဲ့စကင်မှလည်းဒီမှာ plastic အောက်မှာပဲအမြဲတမ်းဒီမှာနေတယ်ဆိုတော့တက်တာကလေးပွင့်နေဆိုပဲလူတွားပြီးတော့ပြပါပါလေတည့်ရှင်တာပေါ့နော
်အခုလိုမျိုးနေထိုင်ခိုလုံတဲ့စခန်းတွေထဲမှာဒုက္ခသည်တွေဟာအခက်အခဲမျိုးစုံနဲ့ရင်ဆိုင်နေရပေမဲ့သူတို့ရဲ့နေရရင်မြန်မာနိုင်ငံကိုပြန်နိုင်ရေးမျှော်လင့်ချက်ကတော့နေပါနေပါတယ်ရိုဟင်ဂျာဆိုတဲ့အတုံးကိုလက်ခံမထားတဲ့အခုလက်ရှိမှာလည်းဆီယနာတင်ခံထားရတဲ့မြန်မာနိုင်ငံဘက်မှာလည်းဒီဒုက္ခသည်တွေကိုပြန်လည်လက်ခံနိုင်ရေးအစီအစဉ်တွေကလည်းနှောင့်နှေးကြံ့ကြာနေစေဖြစ်ပါတယ်ရှင် VOA မြန်မာပိုင်းရဲ့ကြာသပတေးနေ့ညအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်မကြခင်ထုတ်လွှင့်ပေးမဲ့ဒုတိယပိုင်းနိုင်ရီဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်
သတင်းမှတ်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးနဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှတ်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ One click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်စာအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VOA Plus application ကို download ရယူပါ
VOA American အတန်ရဲ့မေလ5ရက်ကြာသပတေးနေ့ညမြန်မာဘာသာအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်လိုင်းဒိုမီတာ31 32နဲ့58တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာပါအခုဒုတိယပိုင်းနာယီဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါရှင်ကျမ်းမာရေးခန္ဓာနဲ့တိုင်းရင်းဒေသကသတင်းလွှာအပတ်စဉ်ကဏ္ဍမတိုင်ခင်မှာတော့အရင်ဆုံးဦးအောင်ခင်ရဲ့မြမအရေးသုံးသက်ချက်ကိုတင်ဆက်ပေးကြပါမယ်။တရုတ်မြန်မာနယ်စပ်ကတရုတ်စကားပြောတဲ့ကိုကန့်ဒေသဟာစစ်တပ်ကြီးဆိုတဲ့မြမနိုင်ငံရေးမှာအရေးပါတဲ့အခန်းကဏ္ဍကနေပါဝင်လာပုံကိုဦးအောင်ခင်ကရေးသားပြီးကိုညံဝင်းအောင်နဲ့တင်ပြထားတာနားဆင်ပါရှင်။
ဒီနေ့အထွေထွေအုပ်ချုပ်ရေးဦးစီးဌာနက2020ပြည့်နှစ်စက်တင်ဘာလ30ရက်နေ့နေ့စွဲနဲ့တက်ဝေတဲ့ကိုကကိုပွင့်အုပ်ချုပ်ခွင့်ရဒေသဆိုတဲ့စာအုပ်မှာကိုကရဲ့အဓိပ္ပာယ်ကိုရှင်းပြထားပါတယ်။တရုတ်စကားမှာကိုဟာစိမ့်လမ်းမှုဖြစ်ပြီးကန့်ဟန်ရဲရင်မှုဖြစ်တာမို့ရဲရင်သူတွေနေထိုင်ရာစိမ့်လမ်းတဲ့ဒေသလို့အဓိပ္ပာယ်ရပါတယ်။ရှမ်းစကားမှာတော့ကောက်ကန့်လို့ခေါ်ပါတယ်တဲ့။ကောက်ဟာနံပါတ်6ဖြစ်ပြီးကဟာအုတ်ချုပ်သူဖြစ်လို့တကြီးကုန်းဦးအုတ်ချုပ်တဲ့ဒေသဖြစ်နေပါတယ်။အထက်မြန်မာပြည်ကိုအင်္ဂလိပ်သိမ်းချိန်မှာကိုကန့်ဒေသကိုသိမ်းပြီးဆိုတော့ကအုတ်ချုပ်ပါတယ်။ဒါကြောင့်ကိုကန့်ဒေသမှာကိုကန့်လူမျိုးအခြေစိုက်လာတာအနှစ်300ကျော်ပါပြီ။တရုတ်စာပေရင်ကျင်းမှုကိုအခြေခံပြီးရှင်းတန်လာတဲ့ဒေသဖြစ်ပါတယ်။အခုခေတ်မှာကိုကန့်ဒေသကိုမြို့နယ်နဲ့နည်းခွဲထားပါတယ်။တောင်ပိုင်းကိုလောက်ကင်မြို့နယ်အဖြစ်သတ်မှတ်ပြီးမြောက်ပိုင်းကိုကုန်းချမ်းမြို့နယ်အဖြစ်သတ်မှတ်ပါတယ်။ကိုကန့်ဒေသအရှေ့ပိုင်းဟာယူနန်ပြည်နယ်နဲ့ထိစပ်နေပြီးအနောက်ဘက်မှာတော့မူဆယ်နဲ့ကိုက်ခိုင်မြို့နယ်တည်ရှိပါတယ်။တောင်ကုန်းတောက်တန်းနဲ့ရှုံမြောင်းချောင်းမြောင်းတွေပေါ်များပြီးမြေပြန့်ဆိုတာမရှိတဲ့လောက်နေပါတယ်လို့ဆိုပါတယ်
။တရုတ်ယဉ်ကျေးမှုလွှမ်းမိုးတော်မှုတရုတ်ရန်ဝင်နဲ့တရုတ်ဖုန်းလိုင်းကိုသုံးပြီးတရုတ် TV ကိုကြည့်တဲ့တရုတ်စကားပြောတဲ့ကိုကန့်သားတွေကိုခမားတို့ဟာတရုတ်နိုင်ငံသားမဟုတ်ဘူးမြန်မာနိုင်ငံသားတွေဖြစ်တယ်လို့တရုတ်လိုရှင်းပြရတာဟာအတော်ခက်ခဲတဲ့အလုပ်ပဲလို့လောက်ကင်အမတ်ပြောတာကို Frontier မြန်မာစာဆောင်မှာမေလ23 2020ကနန္ဒဆိုသူကရေးသားပါတယ်လောက်ကင်လွှတ်တော်ကိုယ်စားလှယ်၄ဦးစလုံးဟာကျန့်ဖို့ပါတီဝင်တွေဖြစ်ပါတယ်လောက်ကင်လူဦးရေ8000နီးပါးရှိတဲ့အထက်ကိုကန့်သားက81ရာခိုင်နှုန်းဗမာက15ရာခိုင်နှုန်းရှမ်းက12ရာခိုင်နှုန်းရှိပါတယ်။ကုန်းချမ်းလူဦးရေ4000ကျော်မှာတော့ကိုးကန့်သား86ရာခိုင်နှုန်းပလောင်21ရာခိုင်နှုန်းဝါက1ရာခိုင်နှုန်းကျော်သာရှိပြီးဗမာလူဦးရေ150လောက်သာရှိပါတယ
်။ကိုးကန့်နဲ့ဆက်ဆံနေတဲ့ဝဒေသနဲ့မိုင်းလားဒေသမှာလည်းတရုတ်ယွမ်ငွေကိုသာသုံးကြပါတယ်။လောက်ကိုင်းနဲ့ကုန်းချမ်းမြို့နယ်နှစ်ခုပေါင်းမှာလူဦးရေ3000ကျော်ရှိပြီးကိုကန့်သားကအများစုဖြစ်ပါတယ်။လောက်ကင်မှာဗမာ1000လောက်သာရှိလို့ဗမာတွေနေတဲ့လမ်းကိုဗမာတန်းလို့ခေါ်ကြောင်းနန္ဒရဲ့ဆောင်းပါးမှာပေါ်ပြပါတယ်။တရုတ်စာနဲ့ရေးထားတဲ့စိုင်းဘုတ်တွေမှာသက်ပုံအမားနဲ့ရေးထားတဲ့မြန်မာစလုံးတွေကိုတွေ့နိုင်ပါတယ်တဲ့။ဒါပေမဲ့ကစီနိုမှာလောင်းကစားဖို့ယူနန်ဘက်ကလာတဲ့တရုတ်ဥယျာဟာဗမာဥယျာတဲ့3-4ဆလောက်ပိုများနေပါတယ်။2008အခြေခံဥပဒေအရကိုကန့်နေပြီဟာကိုကကိုပိုင်အုပ်ချုပ်ခွင့်ရဒေသဖြစ်လာပါတယ
်ဘဂပဗမာပြည်ကွန်မြူနတီပါတီကခွဲထွက်တဲ့ဥဖုံကြားရှင်ဟာ1989မှာမြန်မာမျိုးသားအမှန်တရားနဲ့မျှတမှုပါတီနဲ့ပါတီရဲ့လက်နက်ကိုင်အဖွဲ့ဖြစ်တဲ့မြန်မာမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်ဖွဲ့ MNDAA ကိုတီထောင်ပါတယ်လက်နက်ကိုင်လှုပ်ရှားမှုကများတဲ့အတွက် MNDAA ကိုကန့်တပ်ဖွဲ့လို့သာလူသိများကြပါတယ်စီအစိုးရနဲ့လက်တွဲပြီး MNDAA ကိုပုံကန်တဲ့ဘေးစောချိန်အဖွဲ့ကတော့နေကြားစောက်တက်ဖြစ်သွားပါတယ်။ဒါကြောင့်စစ်ကောင်စီနဲ့ကိုကန့်နေကြားစောက်တက်ကတစ်ဖက် MNDAA ကိုကန့်တက်ဖွဲ့ကတစ်ဖက်စစ်ခင်းနေကြတာဖြစ်ပါတယ်။ဒါပေမဲ့မဟာဗျူဟာကျတဲ့မူဆယ်ခရိုင်မုံကိုမြို့နယ်မှာတော့တိုက်ပွဲတွေဖြစ်ပွားတာများပါတယ်။ပြီးခဲ့တဲ့နှစ်နှောင်းပိုင်းကမုံကိုလွင်မြန်မာတိုက်ပွဲပေါင်း300လောက်ဖြစ်ပွားခဲ့တယ်လို့ကိုကန့်တပ်ဖွဲ့ကြံကြားရေးမှူးကပြောကြောင်းဒီဇင်ဘာ23ရက်နေ့ထုတ် RFA သတင်းမှာအသေးစိတ်ဖော်ပြထားပါတယ
်လွန်ခဲ့တဲ့အနည်း60လောက်ကစခဲ့တဲ့ကိုကန့်ရဲ့ပြည်သူ့စစ်တလေကိုစစ်ကောင်စီကဆက်လက်ထိန်းသိမ်းထားဖို့ရပါတယ် Eri Dongaro, Bimbiello, Namayare, Loseha, Usaune, Kawaye, Apoha, Tamarone, Letrevi, Kogan Dizagu, Chizovare. Akuro, Drue, Niago, Nejazan Tane, Second Sita Yavare. Kogan Kawaye, Loseha, Se Soya, Sesema, Mahameji Pilabi, Esha Wall Kubunigo, Tito Mare. Akuro, Achanda Zon Kubuni Pilabi, Nebido, Tisau Yamale, Pame Mare. နောက်ဆက်သုံးခုနဲ့အသက်80ရွယ်မှာလောဆေဟန်ကွယ်လွန်သောအတုပခါနာအကြီးအကျယ်ကျင်းပပြီးထိတ်တန့်စစ်အရာရှိအချို့တက်ရောက်ကြပါတယ်လောဆေဟန်ရဲ့သာစတီဖင်လောဟာတမရဦးသိန်းစရဲ့တရုတ်ပြည်ခရီးမှာသကပြန်အဖြစ်လိုက်ပါရသူဖြစ်ပါတယ်သူစရဲ့လုပ်ငန်းကြောင့်ကြီးပွားချမ်းသာလာတဲ့တာရကဖြစ်ပါတယ်ကိုကန်ကာကွယ်ရေးဟာစေဆိုးရတဲ့လက်တွဲတဲ့အတွက်ဘိမောင်ခုဘဝကနေအချမ်းသာဆုံးပုဂ္ဂို
ယ်ခင်ဗျာ
တရုတ်မြန်မာနယ်စပ်က6ခန့်ဒေသအကြောင်းဥအောင်ခင်ကနေမြမအရေးတုံးတက်ချက်မှာတင်ဆက်ထားတာကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။တိုင်းရင်းဒေသကသတင်းလွှာမတိုင်ခင်မှာတော့အပတ်စဉ်ကျန်းမာရေးခန္ဓာကိုတင်ဆက်ပေးကြပါတယ်။ဒီသတင်းပတ်ရဲ့ကျန်းမာရေးခန္ဓာမှာတော့ကျန်းမာဖို့အာဟာရမျှတအောင်စားသုံးသင့်ပုံတွေကိုတင်ပြထားတာဖြစ်ပါတယ်။မြမနိုင်ငံမှာဂစီဓာတ်နဲ့အစီအငံဓာတ်စားတာကများလွန်းနေပါတယ်။နောက်တခြားလိုအပ်တဲ့အာဟာရဓာတ်တွေကိုလည်းမျှတအောင်မစားတောက်တကြတာမို့ကျန်းမာရေးထိခိုက်မှုတွေဖြစ်နေတယ်လို့အာဟာရပညာရှင်တွေကဆိုပါတယ်။ဒီတော့ကျန်းမာရေးကိုမထိခိုက်အောင်ဘယ်လိုမျိုးအာဟာရမျှတအောင်စားသုံးသင့်ပါသလဲ။ဒီကြောင့်အမေရိကန်ပြည်ထောင်စုနယူးယောက်ခနာတက္ကသိုလ်ကနိုင်ငံတကာအစာအာဟာရဆိုင်ရာပါမောက္ခဒေါက်တာခင်မောင်ချိုကိုဦးဝင်းမြင့်ကမေးမြန်းပြီးတော့တင်ဆက်ထားတာနားဆင်ပါရှင်။
โอเคปาโมคากากาเข้ามาเจอครับเนี่ยเราတို့မြန်မာနိုင်ငံမှာတချို့စားတောက်ပုံတွေကအာဟာရပြတ်တာမှုအာနယ်ပြီးတော့ပေါ့เนาะဒီကျန်းမာရေးထိခိုက်စေနိုင်တာတွေကိုတွေ့ရှိချတာမို့ကျန်းမာရေးအတွက်ကျန်းမာရေးအာဟာရပြတ်တာအောင်ဘယ်လိုရွေးချယ်စားတောက်သင့်တာကိုအဓိကဒီနေ့ပြောမှာမို့ဘာကနေအဓိကစပြီးတော့ရှင်းပြခြင်းလဲဆင်မရဲ့
ဇီတိုကအချိုစားမှဖြစ်တာမဟုတ်ဘူးခမီးတွေအများကြီးစားရင်လည်းမလိုလားအပ်တဲ့ကစီဓာတ်တွေကာဘိုဟိုက်ဒရိတ်တွေအများကြီးပါတယ်နောက်ထပ်အာလူးတွေစားတယ်ပေါင်မုန့်တွေစားတယ်ကစီဓာတ်ပါတာတွေခေါက်ဆွဲတွေကြားစံတွေဒါတွေကိုပဲပကံအမောက်ကြီးစားပြီးတော့ဒီမိုက်ခရိုနျူထရီယန့်တွေပြောတယ်လူခန္ဓာကိုကျန်းမာရေးကိုကာကွယ်ပေးမယ်ယောဂါကာကွယ်ပေးမယ်အသီးတွေရွက်တွေကြတော့တခါစားမှခမင်းစားစုံတွေနှစ်စွန်းအင်းညုတ်ချင်းဟင်းလေးရမှာဇွန်လေးနဲ့သုံးစွန်းအတုတ်ကလေးတစ်ပကံကိုတမိသားစုလုံးဝိုင်းစားအဲအဲ့လိုမျိုးဆိုတဲ့အခါကျတော့တကယ်ခန္ဓာကိုယ်ကြီးလိုအပ်တဲ့ဒီတက်ထုတ်တတ်တဲ့ဗီတာမင်စ်နဲ့မီနရယ်ပါတဲ့အသီးအွဲ့စားသုံးမှုကကြတော့အရန်ကိုနည်းတယ်တကယ်ကိုခုနဒီကစီဓာတ်တွေများတဲ့အချိုဓာတ်တွေများတဲ့အစီဓာတ်တွေအငံတွေကိုကြတော့ခန္ဓာကိုယ်လိုရာတဲ့အများကြီးအစာပေါင်းများစွာကျမတို့ရဲ့စားသုံးမှုကပိုပြီးစားနေကြတယ်ဒါကြောင့်ဒီနေ့ယောဂဖြစ်တုံးကြီးကကိုအရင်ကကျမတို့မိဘတွေလက်ထက်နဲ့ပြန်ရှင်ရင်ယောဂတွေကထူးဆန်းတယ်အဲ့တော့အတိလေးနဲ့ကတ်ပြီးတော့စားမယ်ဆိုရင်အစာတောက်တွေအားလုံးကစားလို့ရတယ်ဒါကြောင့်ဘယ်အစာတောက်ကမှမကောင်းတဲ့အစာတောက်လို့ကျမတို့ဘယ်တော့မှမပြောဘူးအဲ့တော့ကိုယ့်ရဲ့ရွေးချယ်မှုနဲ့ကိုကဒါသုတေသနာတွေတွေးရှိတဲ့အရာဒါမှလိုက်လို့ရမှာကဒီဦးချင်းတယောက်ချင်းနဲ့ပဲဆိုင်တယ
်ဟုတ်ကဲ့ဆင်ပါအဲ့တော့ဘယ်လိုစားတယ်လဲဆင်ပါလေ
ကိုယ့်ရဲ့စားတောက်ကလေးကိုကိုယ့်ရဲ့ဝင်ဝင်နဲ့ချင့်ချိန်ပြီးတော့စီကံလေးနဲ့စနစ်တကျစားမယ်ဆိုရင်ကျမတို့ပြည်သူတွေကဒါကျမ်းမာဒုက္ခကိုခံစားကြရမှာဒါကြောင့်ဒီကျမ်းမာရေးဆိုတာမဟုတ်ဘဝကြာလာတာမဟုတ်ဘူးကျမတို့နေ့စဉ်နေ့စဉ်လူတယောက်မှတစ်ပေါက်ပဲပါတယ်ဒီပါဇက်သေးကိုထဲတယ်အစာအတောက်တွေကစီးနဲ့ကမ်းနဲ့စနစ်တကျအုံနောက်ကနေပြီးတော့ဘယ်ဟာတော့စားတင်တယ်ဘယ်ဟာမစားတင်ဘူးကိုယ်ခန္ဓာကိုယ်အကြောင်းကိုသိတာကိုယ်ပဲဖြစ်တယ်ဆံဝင်ရမသိဘူးဆံဝင်ရတန်ရကနုစလုပ်ပြီးမှအဖြေထုတ်ပြရတာအဲ့ဒါကိုယ့်ကိုယ်ကိုအတိဆုံးကကိုယ်ပဲဖြစ်တဲ့အတွက်ကိုယ်ခန္ဓာကိုယ်လေးကိုအစာအတောက်တွေကိုမနေ့ကညကညကင်းစားဒီကြားထဲမှာတည်စားစားမယ်ဆိုရင်လည်းစနစ်တကျအဲ့တော့ဘာစားတာလဲဆိုရတယ်ဘလောက်များများကိုဘယ်နှကြိမ်ခဏခါစားတာလဲဆိုတာကပို့ပြီးတော့အရေးကြီးပါတယ်လို့
ဟုတ်ကဲ့ဆရာမဘလို့အတိအကျစားတယ်လဲဆရာမဒီနေရာမှာလေ
အဲ့တော့သူတွေကအခုဆိုရင်ပိတ်ပန်ကြီးမကြတဲ့တည်င်းအချက်လက်တွေကို misleading ပေါ့ဒါမျိုးတွေကို Facebook ကိုအချိန်တနာရီလောက်အချိန်ပေးလိုက်တယ်အဲ့တည်းမှာကြိုက်တဲ့သူကကိုယ့်ရဲ့ audience ကိုကြိုက်တဲ့အတိုင်းပိတ်ပန်ကြီးမကြရေးထားတာလေးတို့ဒီလိုပဲပျော်ပျော်လေးဖတ်လိုက်တယ်သို့တော်လည်းကို့အတွက်ကတည်ပိတ်ပန်ကြီးကြလားမကြလားလိုက်နာတင်လားမလိုက်နာတင်ဘူးလားဆိုတာကိုတော့တိတ်မစဉ်းစားကြဘူးပေါ့နော်သို့တော်လည်းပဲ analytical scale လို့ပြောတဲ့ question စိတ်ပြတဲ့အထူးသဖြင့်ကျမတို့ခါရပိုင်းဆိုင်ရာတည်င်းတွေကအရန်ကိုအရေးကြီး ตุ๊กติตนาบอมมาตุ๊ชิปีมาจมารัวกาวเฉฉาบีเปียวลุยาดากาอำมันซงผิดเดอันนี้อกินซงผิดเดบ่เนาะจมารัวเยยูยายงจิหมู่ริยาอาหัวซ้ายหัวผิดเดยาซ้ายดีหาผิดเดโซจมารัวอะหลุမျိုးดิซาไล่เมซูยิงไต่ตันนี้จาจาจมารัวละคันเปียวลุไม่ยาเดด้วยอะหลุမျိုးอภีเล่ทุบเปียวลุไม่ยาโกวเฉเล่ทะเปียวลุไม่ยาเอ้อจมารัวอกางซงอะรอไต่ตันนี้จาตุ๊ชิดาเดอภีริยาจารออะฟ้าเนเดตัวอันนี้เยกินเดดียอกาดิเนสะสะนี่เดหาริโกอกางซงกาก๋ว ye de da ma thwet de ma ma thwet de san ni shi de pen nyu song ni shi de ngapi na cha ma pya yi shi de myo di ni shi de hin di hin ywet de a myo paw ya ne chi pi lo shi de ya di lai paw la de di a di nan ni wo ko wa ta ke ko sait shi le shi ne khaw ne ma sin sa pi lo ko ye win win ne chin che yin pi lo a ne so ba yin le be chit sa sa chin yin le be sa sa hin nyu le be sa sa hin ywet di the ma a ne so 5 myo 9 myo la ya di paw a di ywet kle lo tu ta pi a yang paw no a sin yang lein maw yang a wa yang a ni yang di lo ba de a di ywet kle lo a ywet sa ma la pin si sa ma la a myit ko sa ma la so da le lo ywe che ye pi lo ko ye ko wa ywa ma ni ywa ma ya nai ne ha myo ma ni myo ma ya nai ne ha le a di pinya bhu tu da le di ya aw le la pi lo a lo season ti ja ta nin la a ni ta nin lo ye ti ta khone ye ko ko mi da su de pin le ma twa ya aw ta ni ta myo le di chin hin hin yo a tau ဒီမဲ့ဆီလိုလာလာဆက်ဆက်စားမလားအစင်းကြိုးလေးကြောစားမလားဆိုဒီလိုလေးတွေစီကံတကြလုံးမယ်ဆိုရင်ဒါမိသားစုတိုင်းကခန္ဓာကိုယ်ကြီးတကယ်လိုအပ်နေတဲ့ micronutrients ဆိုတဲ့ခုမြန်မာပြည်မှာအချို့တဲ့ဆုံးဖြစ်တယ်ဗီတာမင်စနဲ့မင်နရယ်စ်တွေကိုရမယ်ဆိုရင်ဒါယောဂါကိုကာကွယ်နိုင်မှာဖြစ်ဖြစ်ပါတော့အခုလိုစားလိုက်တော့မှစစောအများကြီးစားမိနေတဲ့ထမင်းတွေလည်းအများကြီးမစားမိတော့ဘူးပြီးရင်ခောက်ဆွဲကြော်လေးကြာစံကြော်လေးမှလည်းခုနဆားငံတက်ကြီးလွန်ကဲနေတဲ့ပဲငပြားကြီးတွေခယူစီတွေငားငပြားကြီးတွေစီချက်တွေငရုတ်သီးမုန်တွေပဲမုန်တွေဒါတွေကမှုတ်တက်နေလားအစ်စပို ကျစားမယ်ဆိုရင်ခန္ဓာကိုယ်လိုအပ်တဲ့အားရတွေကအများကြီးရမှာကိုတော့ပေါ်ပေါ်လေးပဲတွေ့ပြီးတော့ကြာရအောင်စားတယ်ဟိုကကစုံရက်ကလေးတပွဲကျော်ရင်တော့ခရုစီ
ဆိုရင်ဒါဆိုရင်နည်းနည်းစဉ်းစားလို့ရတယ်အခုဟာဒါမျိုးတို့မကြကနစားပြီးတော့ပမာဏများများစားမယ်ဆိုရင်ဆိုဆိုကကြောတယ်အငံတက်လွန်ခဲ့တာတွေနဲ့အဆီတက်လွန်ခဲ့တာတွေအဲ့တော့စီးမြုပ်ကြော်ထားတာတွေအခုခင်ဗျာလည်းမြုပ်ဘွားကလေးတွေကစက်သားဆိုမြုပ်ကြော်ထားတယ်စက်သားမြုပ်ကြော်ရေးခုနမြုပ်ကြော်ထားတဲ့ဒိုနတ်တို့လိုဟာမျိုးတွေဒါမျိုးတွေကိုစတိုင်လုပ်ပြီးစားကြတဲ့အခါဒါအင်မတန်မှရှောင
ကျမ်းမာရေးမထိခိုက်အောင်အဟာရမျှတအောင်စားသုံးပြီးကိုဝင်းမင်းတင်ဆက်ပေးခဲ့တဲ့ကျမ်းမာရေးခန်းနာပါရှင်အခုဆက်ပြီးတော့အပတ်စဉ်တိုင်းရင်းဒေသကသတင်းလွှာအစီအစဉ်ကိုတင်ဆက်ပေးကြပါမယ်တိုင်းရင်းဒေသကနောက်ဆုံးရအဖြစ်အပျက်တွေကို
အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြိုဆိုပါရစေ။မြန်မာနိုင်ငံတော်ဝန်တိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ်။ မင်္ဂလာပါရှင်ကျမအမိပါနေဆက်ဒေတာတိုင်းသားတဲ့တင်ထောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းတင်လွှာမှာနားဆင်ရမှာတွေကတော့ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တာဝန်ရှိသူတယောက်ရဲ့အမှားဖြစ်သူကိုစစ်ပတ်ရေးရာလုံခြုံရေးတပ်ဖွဲ့ကဖမ်းဆီးသွားပြီးတော့မောင်ဖြစ်သူနဲ့လဲလှယ်ဖို့ပြောဆိုခဲ့ပါတယ် လေမုန်တိုင်းတောင်ပြည်စီသွားတဲ့တင်းမဘုံတော်ကြီးအကြောင်းကိုပြန်လည်ပြုပြင်ခွင့်ရဖို့တင်းမဆရာတော်ကစာရေးစုခဲ့တဲ့ဆိုတာနဲ့ရှန်တိုင်းသားများဒီမိုကရေစီအဖွဲ့ချုပ်SNLD ပါတီရဲ့ဥက္ကဋ္ဌဟောင်းခွန်ထွန်းဦးကွယ်လွန်သွားတာဟာဖက်ဒရယ်ပြည်အောင်စုအတွက်နင်းနာဆုံးရှုံးမှုကြီးတစ်ရပ်ဖြစ်တယ်လို့ပြောဆိုလိုက်တဲ့အကြောင်းတွေကိုကြားကြရမှာပါ
ကျမကနန်းဟောင်းပါရှင်သတင်းတွေကိုစိုင်းမုံးနဲ့အတူတင်ဆက်ပေးသွားမှာပါရှမ်းပြည်မြောက်ပိုင်းမူဆယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တယောက်ရဲ့အမှတ်ဖြစ်သူကိုစစ်ပတ်ဆိုင်ရာလုံခြုံရေးတပ်ဖွဲ့ဆရာဖကဖမ်းဆီးသွားပြီးမောင်လေးဖြစ်သူနဲ့လာလဲဖို့မိသားစုဝင်တွေကိုပြောဆိုလိုက်ပါတယ်မူဆယ်မြို့၄၅ဂုံဟွန်မွန်ညက်ကွက်ကအွန်လိုင်းမှာရွှေထည်ပစ္စည်းရောင်းနေတဲ့အ ူတယောက်ကပြောပါတယ်အဲ့ဒီနောက်သူမရဲ့မောင်ဖြစ်သူမူဆယ်ပြည်သူ့ကာကွယ်ရေး PSDA တပ်ဖွဲ့ရဲ့တပ်ရင်းမှုဆိုသူနဲ့လက်လဲမှာပြန်လွတ်ပေးမယ်လို့ရဲတပ်ဖွဲ့ကပြောဆိုထားပြီးလက်ရှိမှာသူမကိုမူဆယ်မြို့မှရဲစခန်းမှာဖမ်းဆီးထားတယ်လို့သိရပါတယ်။မူဆယ်မြို့မှာတော့စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်သူတို့ကိုစန့်ကျင်တဲ့လူငယ်တွေအယောက်40ကျော်ကိုဖမ်းဆီးထိန်းသိမ်းထားပါတယ်
။ရခိုင်ပြည်နယ်မှာရေမုံတိုင်းကြောင့်ပြက်စီးသွားတဲ့ကြောက်တော်မြို့နယ်ဒီမဘုံတော်ကြီးကျောင်းကိုပြန်လည်ပြုပြင်ခွင့်ရဖို့နောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်းမှုကိုမေလ2ရက်နေ့မှာဒီမဆရာတော်ကစာရေးတောင်းဆိုလိုက်ပါတယ်။ဧပြီလ20ရက်နေ့ကတိုက်ခိုက်ခဲ့တဲ့မုံတိုင်းငယ်ကျောင်းနှစ်ပေါင်း100ခန့်ရှိပြီဖြစ်တဲ့ဒီမဘုံတော်ကြီးကျောင်းအထက်ပုံအဆင့်သွတ်မိုးတွေပြက်စီးသွားတာကြောင့်ပြုပြင်ခွင့်မရရင်မိုးရာသီမှာလုံးဝပြက်စီးသွားနိုင်တဲ့အတွက်ဆရာတော်ကိုတိုင်ဦးစီးပြီးပြုပြင်ခွင့်ပြုဖို့အဲ့ဒီစာမှာရေးသားထားပါတယ်။အင်ဂျင်900ကျော်ရှိတဲ့ကြောက်တော်မြို့နယ်ကဒီမကျေးရွာနီးမှာ2020ခုနှစ်မတ်လကရခိုင်တပ်တော်အေအေနဲ့စစ်တပ်တို့တိုက်ပွဲဖြစ်ပွားခဲ့ပြီးလူနေအိမ်100ကျော်လဲမီးရှို့ခံခဲ့ရပါတယ်အခုချိန်ထိရွာနီးကတောင်ရှိတောင်မှာစစ်အစိုးရတပ်ဖွဲ့တွေနေရာယူထားတဲ့အတွက်ရွာပြန်ခွင့်ရဖို့အာဏာပိုင်တွေကိုအကြိမ်ကြိမ်တောင်းဆိုပေမဲ့ကျေးရွာသားတွေရွာမပြနိုင်ပဲဒုက္ခတဲ့စခန်းတွေမှာခိုးလုံနေကြရပါတယ်
မွန်မြင်းနယ်ရေးမြွနယ်စံပြကြီးွာနယ်နင်းစုံကြီးွာကြားမှာဧပြီလ29ရက်နေ့ညနေ4:00ခန်းကစစ်ကောင်စီတပ်နဲ့လက်နက်ကင်အဖွဲ့တို့တိုက်ခတ်မှုတိုက်ပွဲတွင်အမျိုးသမီးတဦးတနတ်တန်ရာနဲ့တိုက်ဆုံးခဲ့တယ်လို့ဒေသခံတွေစီကသိရပါဗျ။အဲ့ဒီသားတဲ့အမျိုးသမီးဟာမိသားစုနဲ့အတူမိဘစီကိုအလဲပြန်လာစဉ်တိုက်ခတ်မှုကြောင့်ဦးခေါင်းမှာကြီထစ်မှန်တိုက်ဆုံးခဲ့တာဖြစ်တယ်လို့သိရပါဗျ။အဲ့ဒီနေ့နနက်ပိုင်းမှာစစ်တပ်ကနေကား9စီးနဲ့တံဖြူစရမြို့ကနေရေးမြို့ကိုဆင်းလာစဉ်ရေးမြို့နယ်ကနင်ကမော့ကျေးရွာအနီးအရောက်ကရင်အမျိုးသားလွတ်မြောက်ရေးတပ်မတော် KNLA နဲ့တောင်ညိုပြည်သူပျောက်ကြားတပ်ဖွဲ့တို့ပူးပေါင်းခြုံခိုးပစ်ခတ်မှုဖြစ်ပွားခဲ့ပါတယ်။အဲ့ဒီပစ်ခတ်မှုမှာစစ်တပ်ဖက်ကတပ်သား2ဦးတည်ဆုံးပြီး2ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့မွန်ပြည်နယ်တောင်ညိုပြည်သူပျောက်ကြားတပ်ဖွဲ့ကထုတ်ပြန်ထားပါတယ်။
ရှမ်းပြည်မြောက်ပိုင်းနောက်ခမ်းမြို့မှာရွာထဲကိတ်စခန်းထိုင်ပြီးဒေတာထွက်ကုန်တင်ကားတွေစီကနေအခွန်အဆမတန်ကောက်ယူနေတဲ့ရဲကိတ်ကိုအမိမတိလက်နက်ကန်ဖွဲ့ဝင်ရောက်ပစ်ခတ်လို့ရဲ3ယောက်တေဆုံးသွားပါတယ်။မေလ3ရက်နေ့ည8နာရီအချိန်နောက်ခမ်းမုံကြီးကလန်းဘော်ကငွိုင်းအင်းရွာမှာရှိတဲ့ရဲကိတ်စခန်းကိုလက်နက်ကန်ဖွဲ့ကဝင်ရောက်ပစ်ခတ်ခဲ့တာပါ။အဲ့ဒီကိတ်စခန်းမှာရဲမွေးရင်နဲ့အခွန်ဌာနကပူးပေါင်းထိုင်လာတာ10နှစ်လောက်ရှိပြီဖြစ်ပါတယ်။ဒီကိတ်တွေဟာတရားဝင်ဆောက်ထားတဲ့ကိတ်မဟုတ်ပေမဲ့ဒေတာထွက်ပြောင်းကြံတင်တဲ့ကားတွေထော်လာကြီးတွေကိုတင်းကျပ်စစ်ဆေးပြီးအခွန်ဆမတန်ကောက်တာကြောင့်လယ်တမားတွေကုန်တယ်တွေအတွက်အခက်ခဲတွေနဲ့ကြုံတွေ့နေရတယ်လို့ဒေတာခံတွေကပြောပါတယ်
တိုက်ပွဲဖြစ်ပွားနေတဲ့ကရင်ပြည်နယ်ကြိုင်းအင်းစိတ်ကြီးမြို့နယ်ဝင်းရော်ဒေသမှာစစ်ကောင်စီတပ်ကနေဒေသခံစစ်ဆောင်တချို့ကိုဖမ်းဆီးရိုက်နှက်တာတွေလုပ်နေပါတယ်။ဖမ်းဆီးရိုက်နှက်ခံရတဲ့အထဲမှာခလဲကျေးရွာအုပ်စုမှာရှိတဲ့ဒေသခံ10ဦးကိုတော့စစ်ကောင်စီကရိုက်နှက်တာကြောင့်ဦးခေါင်းနဲ့ခြေလက်အင်္ကာဒဏ်ရာပြင်းထန်ရရှိခဲ့ပါတယ်။တိုက်ပွဲဖြစ်တဲ့အချိန်ဒေသခံတချို့ကကျင်းပုံးထဲမှာပုန်းနေရင်းစစ်ကောင်စီတပ်ဖွဲ့ဝင်တွေကလာရောက်ခေါ်ထုတ်ရိုက်နှက်တာရှိသလိုကြိုးနဲ့ချီပြီးဖမ်းဆီးရိုက်နှက်တာတွေလည်းရှိနေပြီးနေအိမ်ထဲကအဖိုးတန်ရွှေငွေတချို့ကိုလည်းအတ္တမယူသွားတာရှိတယ်လို့ဒေသခံတဦးကဆိုပါတယ်။တခုနိုင်ရွာမှာပြီးခဲ့တဲ့ဧပြီလ23ရက်နေ့ကကရင်အမျိုးသားလွတ်မြောက်ရေးတပ်မတော် KNLA နဲ့စစ်ကောင်စီတပ်ကြားနှစ်ဖက်တိုက်ပွဲဖြစ်ပွားပြီးတဲ့နောက်လက်ရှိဒေသခံ3000ကျော်စစ်ပေးတိမ်းရှောင်နေရပါတယ်။
Aku Dinwarigo Din Sapi Dwa Mava, Shantana Democracy of Fueto, SNLD Party Ogata Apie, Nipang Tonze or Dawin Yugere, Wayin Nanga Yidama Kuntun U, Atakunasaku Neha, Ibrella Tonze Yene Munwebai Atema, Yango Muma Shia Tuyene Ema Gwelun Dwagere Apo, Federpidan Suku Disapu Lulare Dinari Dua, Nina Songsho Muji de Yellow Suja Bare, Dijanguro Miglia Munga Suzi Din Sapi Tabare.
ပထမပြည်အောင်စုကိုဗမာပါဝင်ရှိပြည်နယ်နဲ့တိစောက်တဲ့မှုကိုယတိပြပြောဆိုခဲ့တယ်လို့ SNRI ပါတီ32ပြည့်အခမ်းနာမှာရှမ်းတိုင်းရင်းသားများဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌခွန်ထွန်းဦးကခုလိုပြောကြားခဲ့တာပါထောက်960ပါတီဆိုအတွေ့ရေကွယ်မှာဖွဲ့ရောက်ရှင်တန်းခဲ့တဲ့ပါတီပေါင်း90ပါတီရှိခဲ့ပါတယ်အဲ့ဒီထဲမှာထောက်960နေတဲ့ခုနှစ်ခုနဲ့ဖွဲ့စည်းအုပ်ချုပ်ဖို့ခြေကအုပ ဒီအဲ့ဒီထဲမှာကျွန်တော်တို့ရဲ့ရှမ်းတိုင်းနာမြဒီမိုကရေစီအဖွဲ့ချုပ်SNLDနဲ့ပြည်တော်စုတိုင်းရင်းသားလူမျိုးများဒီမိုကရေစီအဖွဲ့ချုပ်UNLDဆိုတဲ့ပါတီနှစ်ခုကလာဒီတောင်စုကြီးကိုရှိပြီနဲ့ထားရှိဖွဲ့စည်းဖို့ရည်တိပြဖော်ပြခဲ့ပါတယ်
ကွန်ထရိုးဟာSNLDဥက္ကဋ္ဌတာဝန်နာမကပဲတိုင်းရင်းသားပါတီစစ်တုံးခုနဲ့ဖွဲ့စည်းထားတဲ့စီလုံးညီညွတ်သောတိုင်းရင်းသားလူမျိုးများမှာမဲ့UNA နဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများဒီမိုကရေစီပါတီUNDPတို့ရဲ့နယခအဖြစ်လဲတာဝန်ယူခဲ့ပါတယ်လက်ရှိမှာဖက်ဒရယ်ရေးနှုတ်ရှားတဲ့တိုင်းရင်းသားခေါင်းဆောင်တွေတဖြည်းဖြည်းနဲ့ပုံသွားပြီလို့UNA တွင်းရင်မှုအမျိုးကျော်ကအခုလိုပြောပါတယ်အခု
อายีบาเรปกุตุอุเกเตะทุกเพียงชาติจนเราผู้พอทางในระดับนี้ดีแล้วนะเป็นลงโอเชคันเดชาวเศรษฐีชาวมูอเชคันดีเราสุขชาติอะไรพี่เด็กดีใช่ไหมแต่แกชีกามามามายาตีไปเลยคนทางอุลุปกุมอยู่ส่งชงอะไรด้วยมาเราจนเราตายในบ้านเรียบร้อยแล้วสาธุลุไม่เอาส่งชงเดียร์ลุด้วยใช่ไหม
โทษดูคนท้องอู้ฮะสิ่งสิ่งก็เปลี่ยนไปแต่กูเบื่อมาเล็กขนาดปกุมอยู่มหาบุรุษพี่เต็งค่ะมัวมีดาติมุกเรซีพ่อเอ็มเอ็นดีเอฟมาทางกูอยากกูจะยึดเข้าขามาตัวพี่เต็งนั่งตั้งเชิงกับคุณลูกสวาเลย
ตัวก็มุนบาดีตัวก็ช่างบาดีเอฟเอ็มเอวีบาดีตัวก็ลูกแก่แล้วตัวอัลลอฮ์อัลลอฮ์ดอเรลปกุมเดียวกูตัวจะมาสู้อาณาจักรกูตัวก็เข้ามาตัวก็พัฒนาไปสู้ยานะดิพัฒนาไปดูว่าไหม
ว่าเย่ในงานเย่กางจาวูคนทัวร์ฮะทางกูอยากกูจะยึดกับเวนายากูจะเล่าตัวเล็บเพียบีแต่กางเย่ในงานเย่เล่าชามูดีจาวนวัตสิสุยาเลตมาทางนั้นเนี่ยกูจะจ่อชามาขังเขียวอะไรเช่นสบิโอกระชินบีเนี่ยพักการเมืองเนี่ยมาชีเร่ลงเข็มมอปงจีว่ามาสิกาวสิจักกะปีไลเต้และเนี่ยจีจีจ่ายเอาเป้าเว็บีดีตากันเมืองนั้นเนี่ยเอาไปส่งตัวเรื่องดีตากันเนี่ยเปล่าไป ที่จังหวัดจังหวัดอเมริกาในเดือนสิงหาคมปีที่แล้วมาสิ่งสิ่งที่กันเลยเนี่ยจีเนี่ยที่ใครจะตัวพักการเมืองเนี่ยก็มอบองค์จีว่ามาชีเอสาวยาดีทำไมใส่งูที่มันเปล่าใส่ปัญชินพิจุเน่ทำไมลาวเรดูเจ้าดูที่มันเปล่าตีส่งตัวเรลูตีส่งตัวใส่ปัญชินเนี่ยสวยมิวโตเสดุมิวตาเจ้ากับเปล่าไปเลยที่นี่เลยก็มาที่ลาวเรลูมาที่ยองปีเนี่ยเอาเรื่องจีจ้าเขยเลยจ้าเขยเราเอามา
เมื่อก่อนมาพูดถึงที่ส่งมาเลยโอ้ยเราจะมาเล่าจังงานจ้าเราจะมาเล่าเกี่ยวกับเรื่องสั้นๆมาเมื่อก่อนมาพูดถึงที่ส่งมาเลยเสกังสีใจเย็นแล้วเนี่ยจีเนี่ยจะขโมยเจ้าสาวยาดีทำไมใส่ปัญชินอัตเต้ชาวเสตตงเนี่ยอยู่อุยงกุยเนี่ยเสวยดูอัตเต้ลิซังงานเนี่ยอยู่อุมังตูรูเนี่ยมาเว็บพูดถึงที่ส่งตัวเกียร์พี่ไปเลยแล้วเนี่ยจีดันลิจะเล่าใจอ่ะเปล่าแล้วเนี่ยจีจีใจอ่ะเป้าเกย์เกลี่ยเนี่ยกูตัวยาวจีชูเ
Melo, Sangha Lumukuni at Tintawan Shitu Tiaka Piovare. Then a deep Chikamugo, Bedu Bewaga, Peniani, Chika like the Surago, a teacher Matia Bibi Mele, Mopon Tiwanet, a Manguela, a Quama, Shinide, a Tintown Baga, Pilita, Pinai Nelo, Didagan, we got Kaman Piosu Nijabare. Then a deep Timan, they so moon at Bada B, Padua Male, Layau Chishura, Sisera, Ye Upea, Rimishi Bulo, Midazu, when we got Piovare.
I don't know, Machida,
ยังมาไม่รู้เรื่องอะไรมั้งสิแต่ตอนนี้ก็ต้องยามาเลยลาตาวิวอะไรมั้งสิชาบามาเรื่องแบบนี้คุณยามาเลยอันเดียดที่หัวเชียร์พักการเมืองเนี่ยด้วยพักการการศึกษาชีเร่สิ่งสิ่งที่กงหน่วยการนี่แหละเนี่ยนั่งอุลันเนจีรุ่นเนี่ยมาจากขณะยันตันที่เขาเลือกชีพไม่อะคุณหมอปงเจียวด้วยใจอยากบอกไว้เพราะปีดูที่แท้ที่สมุกะปรมาจารย์เจียงพิจารุที่ท่ากันเนี่ยสบายเลยเชิญ
อากูเสบีดเรนจินชอบกูน่าเสียใจมาบ้าฉันเป็นแมวไปมูเซปิดตัวกับกุยแต่พอเวนตาวันชิดตัวเดียวยังมาที่ตัวสเปียร์ลงจงยี่ตาพ่อสายพากะพันสีตัววีมองเลือดตัวเนี่ยเละเละพูไม่ได้สูงในกูเปียสุขเขวาเลยเลมงดังจากเปียสีตัวเล็กขันตีเนี่ยเจ้าตัวมีเนี่ยเต็มมาปูนอจีจางกูเปียเลยพูเปียนขึ้นยาพูอันนั้นไปในเสถานะชกไต่มูกูเต็มมาเสียรอกะสายต้องสูไลไปเลย
ตอนนี้เรื่องคุณอาเซนมีเกจาราการ์โรเนซ่าดีตาเต็นนาเดรนทาวด์กันนี่เป็นสิ่งที่สับปีตัวแม่ใจยินเดรนลาเวชไปเลยนั่นเป็นแบบซีซันมาเพียงส่งใจเอามาเช่นสมากะอันนี้ละเอฟบีอาร์ใจยินเดรนลาวดีดินสับปีเกเรเป็นสิ่งใจยินเดรนลาโกน่าสนใจอะไรไปเลยเช่นจะทำเรื่องนี้ยังเป็นสิ่งกันอาซีจินิการ์โรจะเล่าไปเลยคุณทุ่งนี้ปีเกเรซีจินิโกมันเป็นเพียงต้องจำมันเป็นเขมาเลย แต่ข้าทบิดาทุ่งนี้เป็นมามูซามิโอนาชนายมาเลยอาซีจินีมาจากอินสงตัดออกมามูน่าสงยาตรินจินจูกูสับปีโรติมจ้าเป็นจมาเลยเช่นกัมมอริอาเนี่ยมามันเป็นเพียงจิมบามีมีมานังเงาตัวลูดาจินซานามูกุญีเปย์อาเซียนฮีนายสุนีเวโกเตียวโพมีมาสิกองซีเอปีรังซูวินจี อุกุโกไลเน่เผยกัมมอริอาเนียงกูยาวชินีบีพิบาร์เลยอาเซียนเลจ้าอุกตาเยตูโกซเล่ประวัติสกุลเงะเพจ้าเจียตัวยาวดาพิเตลูมีมาตั้งอ่ะจีนยาบาร์เลยมีมาเนียงจ้าอาเซียนลูดาจินซานามูกุญีเปย์ลงเงะจ้าดูดีอาเซียนฮีนายมูพิเตลูมีมาสิกองซีเอทูเปียนเจก้าพบยาบาร์เลยที่ซีเวฮาอุกุญีลัวเนดูอาลงโกแต่เบียนีเท้าเป็นนายเย่แต่บอดูนีนายนาเรโกสุนีเมจ้าอาเซียนเลจ้าอุกตา กัมมอริอาเนี่ยงก็ดีกันเองจริงๆเจ้าทบยังไรได้เฉพาะเรื่องที่ได้ยินนั่งเงินกาดรีนีมาโรยูเครนนั่งเงินมาริโอปูมิโอกาแต่ไม่ใช่ยงมาเป็นมินิเดียตาริโกเป็นลูกยากูช่วยเปลี่ยนเป็นนายมุ่งจ้าเอริมิโอมาดีกันเองตัวเองก็เปลี่ยนไปแล้วตั้งใจเนี่ยสนิทนี่มาโรเนปเดียมาเปลี่ยนตัวเมลูรัสชาปะกะกระดิ่งไล่ไปเลยรัสชาใจเดียว มาริโอปมโยมาแต่ไม่ใช่ยงานนี้เลยลูกจันนี่นี่อะไรอารมณ์ตึงอยู่ท่าไรปีพี่บาร์เลยอะไรแต่ไม่ใช่ยงเดมาร์โรยูเครนจะพูดเรื่องนี้ดูอียาตาร์เป็นมินิบิโรกูรักแต่มากะอะไรอียาตาร์ก็เกิดทุบลูกสาวนี่บาร์เลยยูเครนแต่มากะโรอะไรมาจันนี่อียาตาร์ก็ทุ่งนายเอพี่อียาตาร์ก็ปูบิโรลูกสาวตัวบุลดูเรลูที่กันนี่มันไปมาพี่จะไล่บาร์เลยชิม ยูเครนจะได้หาในงานต่างๆกับคาสเน่มาโกเลฟที่ตัดเนื้อเจดีมาเนื้อเรื่องก็เปลี่ยนตั้งไปในเงี้ยบีโร่เอเชียไปมาโรรัสเซียจะใช้หมู่เรื่องก็เปลี่ยนบีโร่ต้องเปลี่ยนต้องหลังหลังเกเรลูยูเครนจะได้กับเปลี่ยวอะไรสิรัสเซียจะได้หายูเครนในงานต่างๆเนื้อจะโดนยามยาเทนโชว์ทาราดีกูแล้วลุลายาบีลูยูเครนจะได้เปลี่ยนหัวกับเปลี่ยนสบายเลยสิ อเมริกันพี่เราซูมาโรงเวจีพังบัวมุกเทนชงในมุจจาร์เรนีบ่ฮอบังอันนี้ตัวน้องกูตัวนี้จะทำงานยังไงน้องโตทำอะไรได้เจ้ามันนี่ร้องอาจินยาไรบาร์เรแต่หากเช่นนัดทางเปลี่ยนนิกนับไปนัดสั้นนั่นนี่จวนตัวน้องอันยาซงโตบีโรทำอะไรได้เพียบาร์เรงเวจีพังบัวมุจจาร์ยงกันนี่อะไรอเมริกันพี่เรา สุขภาพดีดูเลยเจ้าเจ้าแข็งยัดดีจ้าบุเน่บ่ฮู้เป็นอันนี้เนี่ยที่เอาใจเอเยี่ยวสาวยามมือเรโก้ช่างแม่ลูกสาวนี่เลยเจ้าบ่ฮู้เป็นจีเกะกับพี่จ้าไรบาร์เร่กูเป็นนายที่เกี่ยวกับกูสามมือเรสักเกเรปีเกเรนั่นเนี่ยด้วยงาเย็นงาตรงเนี่ยยังไงน้องที่ชาทาร์เรตัวน้องกูที่เนี่ยมาสลากันในซาบิโร่บ่ฮู้เป็นงาเป็นเส้นตั้งมาไล่ดาพี่บาร์เร่ชิมเมื่อไงยันนี่จ้าดาบรีนี่ยังยัดเรียนจริงจังการ์ดเจ้าบาร์เร่ที่กันนี่ย ဒီနေ့ကျွန်တော်တို့ရဲ့အစီအစဉ်လေးကိုတာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ဗီအိုအေကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးစိတ်ချမ်းသာကိုယ်ကျန်းမာဘေးပါရာဝေးကွာလို့လိုရာဆန္ဒပြချပါစေရှင်။
This program has come to you from the Voice of America, Washington.